Welcome to the Voice of America in Burmese.
Mingla ba shin. VOA American Tan ye 2015 ku ne January la 8 ye cha da bari ni nya 9 nai ga ni 10 nai thi season rue ko American Pi Dang Su myo raw Washington ga ni dai yai thot lwin pe ni ba bi. Line meter 25 32 50 ne line lat meter 190 rue ga ni phan yu na sin nai ma le shin.ကျမခွာညိုပါအခုကြာသပတေးနေ့ညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ကျမကသင်ကြီးထိုက်ပါလူစနေဦးတည်ဆောင်ခဲ့ရတဲ့ပြင်သစ်နိုင်ငံကချာလီဟတ်ဒိုမဂ္ဂဇင်းတိုက်ခိုက်မှုမှာအဓိကတန်တရာရှိထားသူတွေကိုပြင်သစ်အာဏာပိုင်တွေလိုက်လံရှာဖွေနေစေဖြစ်ပါတယ်ယူကရိန်းနဲ့ဆက်ဆံရေးဖြတ်တောက်ဖို့ဂျာမနီအစိုးရကိုအင်တာနက်ဖောက်ထွင်းသူတွေဟက်ကာတွေကတောင်းဆိုပြီးဂျာမနီအစိုးရပိုင်းအင်တာနက်ဝက်ဘ်ဆိုက်တွေကိုတိုက်ခိုက်ခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်
အခုညပိုင်းနှာစင်ကြရမယ်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့မြန်မာပြည်ဆိုင်ရာကုလကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ကိုကန့်ကွက်စန္ဒပြလူသူတွေကိုသက်ဆိုင်ရာအာဏာပိုင်တွေစန္ဒပြခွင့်ပြုခဲ့တာဘာကြောင့်ပါလဲ
။ဒီမိုဒီနိုင်ငံဆိုတော့ဒါအရာဖြစ်ပါလေဟုတ်ပြီလား။ဒီမှာတော့တကယ်ကကုတော်တဲ့ဒါလူလူရဲ့စန္ဒဆိုတော့ကျွန်တော်တို့ဥပဒေပေါင်းခွင့်ကတောင်းရရမှာပေါ့လေ။ဒါကတော့သူ့ရဲ့လွတ်လပ်ပိုင်ခွင့်ပေါ့နော်
။ရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ပြောကြားချက်နဲ့အတူကြားပြည်နယ်အတွင်းကကြရပြည်နယ်အတွင်းမြန်မာစစ်တပ်ကလက်နက်ကြီးတွေစမ်းသပ်ပစ်လွတ်နေတာကိုကန့်ကွက်မှုမြန်မာပြည်ကတောက်ရည်တံတွေမှာဘက်တီးရီးယားတွေတွေ့နေတဲ့အကြောင်းကျန်းမာရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်အပြင်နိုင်ငံတကာသတင်းလွှာတွေထဲမှာတော့ပစ်လေပြင်းကိုဖျက်ပြီးရွှေ့ပြောင်းသွားလာအခြေချနေထိုင်လူသူတွေရဲ့အသက်အန္တရာယ်ဘေးကိုဘယ်နည်းနဲ့ကာကွယ်နိုင်မလဲစားတဲ့အကြောင်းအရာတွေကိုပြောပြပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင်
ပြည်နှင်းနိုင်ငံပဲရစ်မြို့တော်မှာရှိတဲ့ Charlie Hebdo Magazine ရဲ့ရုံးချုပ်မှာလူစနေဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုရဲ့လက်သေးဖြစ်တန်တရားရှိထားသူနှုတ်ကိုရှာဖွေမှုအတွင်းလူ9ဦးကိုဖမ်းဆီးထားပြီလို့ပြင်သစ်တာဝန်ရှိသူတို့ကပြောပါတယ်။ Charlie Hebdo Magazine ကတော့တရားစာရေးရေးသားပြီးအပတ်စဉ်ထုတ်ဝေနေတာလည်းဖြစ်ပါတယ်။အခုတန်တရားရှိထားသူနှုတ်တို့ဟာထောက်လန်းရေးအဖွဲ့အစည်းတွေကသိရှိထားသူဖြစ်တယ်လို့လည်းပြင်သစ်ဝန်ကြီးချုပ်ကဒီကနေ့မှပဲသတင်းထောက်တွေကိုပြောပါတယ်။သူတို့ဟာစစ်သားတွေလိုလှုပ်ရှားဆောင်ရွက်ခဲ့တယ်လို့သူကထပ်လောင်းပြောပြီးဒုတိယအကြော်တိုက်ခိုက်မှုတွေကိုကြိုတွင်ကာကွယ်နိုင်ရေးကအစိုးရရဲ့အဓိကစိုးရိမ်ချက်ဖြစ်ပါတယ်လို့လည်းသူကပြောပါတယ်ပဲရစ်မြို့တော်တောင်ပိုင်းကဒီကနေ့ရဲမေတအူအသေးပြစ်သက်ခံရတယ်လို့ရဲတို့ကပြောပြီးတော့ဒါပေမဲ့လည်းဒီပြစ်ခတ်မှုဟာ Charlie Hebdo Magazine တိုက်ဝေရောက်ပြစ်ခတ်သူတွေကိုရှာဖွေမှုနဲ့သက်ဆိုင်မှုရှိသလားမရှိဘူးလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးမနေ့ဗုဒ္ဓဟူးနေ့နောက်ပိုင်းမှာတော့အသက်18နှစ်အရွယ်မေယာမိုရက်ကအာနာပိုင်တို့ထံမှလက်နက်ချဖမ်းဆီးခံခဲ့ပါတယ်။ညီကိုနှစ်ဦးတို့ဖြစ်တဲ့ဆာအစ်နဲ့ရှာရစ်ကော်ချီတို့နှစ်ဦးတို့ကတော့ရဲတွေကဆက်ပြီးတော့ရှာဖွေနေကြဆဲဖြစ်ပါတယ်။ဒီညီကိုနှစ်ယောက်လုံးတို့ဟာပဲရစ်မြို့တော်မှာနေထိုင်သူတွေဖြစ်ပြီးရှာရစ်ကတော့အကြမ်းဖက်မှုဆွဲခြင်းနဲ့ထောင်ချခဲ့မှုပါတယ်။ဒီနှစ်ယောက်တို့ဟာလက်နက်ကင်ဆောင်ထားပြီးအန္တရာယ်ရှိတယ်လို့ပြင်သစ်အာနာပိုင်တို့ကသတိပေးထားပါတယ်။မွတ်စလင်ဆွေရောက်တွေကိုအခါအလျော်စွာလှောင်ပြောင်းတဲ့ကတ်တွန်းတွေဖော်ပြလို့ရှိတဲ့အပတ်စဉ်သတင်းစာမဂ္ဂဇင်း Charlie Hebdo ရုံးမှာမနေ့ကပြစ်ခတ်မှုအပြီးတန်တရာရှိခံထားရသူတွေကတအုပ်ရဲ့မှတ်ပုံတင် ID ကတ်ကိုကားရီထဲကနေရဲကတွေ့ရှိခဲ့ပြီးဘသူတွေဖြစ်တယ်ဆိုတာကိုဖော်ထုတ်ခဲ့တာဖြစ်ပါရဲ့ရှင်
။အင်ဒိုနီးရှားယာရှိတွေကဒီဇင်ဘာ28ရက်နေ့တုန်းကဂျာဗာပင်လယ်မှာပြတ်ကျခဲ့တဲ့ AirAsia လေယာဉ်အမိပိုင်းကိုမတင်နိုင်ဖို့ချိုးဖောက်မှုတွေတွန်းမြစ်လို့ဆောင်နေပါတယ်။အင်ဒိုနီးရှားစစ်တပ်ကအထူးရင်ကုန်သမားတွေအနေနဲ့ရေစီးတန်တဲ့ဂျားရက်ကပဲဒီ Air Asia လေယာဉ်အမှတ် 8531 ရဲ့အသံသွင်းအချက်လက်မှတ်တမ်းတွေကိုအပြည့်အစည်တွေဂျားရက်ကရနိုင်ဖို့ခက်ခက်ခဲခဲကြိုးပမ်းနေကြပါတယ်ဒီလေယာဉ်အမီးပိုင်းမှာတည်ရှိတဲ့ဒီအသံသွင်းမှတ်တမ်းတွေရရင်လေယာဉ်ဘာကြောင့်ပြတ်ကျတယ်ဆိုတဲ့လိုအပ်တဲ့အချက်လက်တွေကိုသိနိုင်မှာမို့အခုလိုခက်ခက်ခဲခဲကြိုးပမ်းနေကြတာပါဒီလေယာဉ်အမီးပိုင်းကိုဗုဒ္ဓဦးနေတုန်းကရေအောက်အနက်62ဘေးကနေ104ဘေးခန့်အကွာမှာနောက်ဆုံးတွေ့ခဲ့ရတဲ့လေယာဉ်နေရာကနေ98ဘေးအကွာပင်လယ်ကျမ်းပြင်မှာတွေ့ရှိခဲ့တာပါဒီ Air Asia လေယာဉ်ဟာနှစ်နာရီကြာခီးရှိတဲ့အင်ဒိုနီးရှားနိုင်ငံဒုတိယအကြီးဆုံးမြို့ဆူရာဘာရာကနေစင်ကာပူကိုထွက်လာတော့လန်တဝက်ခန့်ရောက်စဉ်ဂျာဗာပင်လယ်မြောက်ပိုင်းမှာလေယာဉ်ထင်းရေဒါတွေကနေပျောက်သွားပြီးအခုလိုဖျက်ချခဲ့တာပါခီးတဲ့နဲ့လေယာဉ်ဝန်တန်းစုစုပေါင်း162ဦးဒီလေယာဉ်ပေါ်ပါသွားခဲ့ရမှာတူးမအသက်ရှင်ကျန်မနေခဲ့ပါဘူးအခုချိန်ထိတော့အလောင်းပေါင်း43လောင်းကိုဆယ်ယူနိုင်ခဲ့ပြီဖြစ်ပါတယ်ဒါပေမဲ့ကျန်နေတဲ့အလောင်းတွေကိုတွေ့ထားပြီးသားအစိပ်ပိုင်းကြီး၄ခုသို့မဟုတ်ဒီထက်တွေ့လာနိုင်တဲ့အစိပ်ပိုင်းတွေထဲမှာရှာဖွေတွေ့နိုင်ဖို့ရှာဖွေသမားတွေကမျှော်လင့်နေကြပါတယ်ခင်ဗျာ
သ တရီလင်ကာမှာတော့လက်ရှိတမတမဟင်ဒါရာဂျာဘက်ဆာနဲ့သူအရင်ကသူ့ရဲ့မဟာမိတ်ဖြစ်ခဲ့ဘူးသူတို့ရှင်ပြန်ရွေးကောက်ခံမှုဟာမထင်မှတ်ဖက်အကျင့်အနေဖြစ်လာတဲ့တရီလင်ကာရွေးကောက်ပွဲမှာတော့မဲဆန္ဒရှင်တန်ပေါင်းများစွာတို့မဲပေးနေကြပါပြီ2005ခုနှစ်ကတည်းကတမရတာဝန်ယူခဲ့တဲ့မစ္စတာရာဂျာဘက်ဆာကရွေးကောက်ပွဲကိုနှစ်နှစ်စောကြီးညာခဲ့တာဖြစ်ပြီးစမ်းစစ်သူတွေကလည်းအလွယ်တကူအနိုင်ရမယ်လို့ခံမှန်းခဲ့ကြတာပါလက်ရှိတမတမစ္စတာရာဂျာဘက်ဆာကလူကြိုက်များမှုလျော့နေလာပြီမယ်လေနှစ်ပေါင်းများစွာအင်အားလျော့နေနေတဲ့အတိုက်အခံတို့ဟာအားကိုးလောက်တဲ့ခေါင်းဆောင်တယောက်ရနိုင်မှာမဟုတ်ဘူးလို့သူကယူဆခဲ့တာပါအခုပြိုင်ဖဲဖြစ်တဲ့မီသရီပါလာဆရီစီနာထွက်ပေါ်လာမယ်လို့လဲလက်ရှိသမ္မတမဟင်ဒါကမျှော်လင့်မထားခဲ့ပါဘူးမီသရီပါလာဆရီနာကလက်ရှိအစိုးရအဖွဲ့ရဲ့ကျန်းမာရေးဝန်ကြီးအဖြစ်ကနှုတ်ထွက်ပြီးအတိုက်အခံသမ္မတလောင်းအဖြစ်နိုဝင်ဘာလထဲမှာဖဲပြောင်းသွားခဲ့သူဖြစ်ပါတယ်ဒါပေမဲ့လက်ရှိသမ္မတမစ္စတာရာဂျာဘက်ဆာကတော့နိုင်ငံကိုတတိယသမ္မတတက်တန်းနဲ့ခေါင်းဆောင်မှုပေးနိုင်မယ်လို့ယုံကြည်တဲ့အကြောင်းဒီကနေ့မှပဲပြောဆိုခဲ့ပါတယ်ရှင်
ဆိုနီရုပ်ရှင်ထုတ်လွှင့်ရေးကိုမြောက်ကိုရီးယားကအင်တာနက်ကနေထုတ်ဖောက်ထွက်ခိုက်ခဲ့တဲ့ပေါ်အမေရိကန်ကတံခတ်ပိတ်ဆို့လိုက်တာနဲ့ပတ်သက်ပြီးအမေရိကန်နဲ့တောင်ကိုရီးယားဆိုရာတွေကိုမြောက်ကိုရီးယားဆိုရာကဝေဖန်တဲ့ကြေညာချက်နှစ်ဆောင်ကိုထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားအနေနဲ့ဆောင်းတင်းစီရေးလေ့ကျင့်မှုတွေလုပ်ခဲ့ပြီးလေးမှာပဲမြောက်ကိုရီးယားကနိုင်ငံပိုင်ရုပ်မြင်သံကြားကနေဒီကြေညာချက်တွေကိုထုတ်ပြန်လိုက်တာပါ။ဒီစိုက်ဘာတိုက်ခိုက်မှုတွေအမေရိကန်ကသူတို့ကိုအပြစ်ဖို့တဲ့ပုံမှာမြောက်ကိုရီးယားမျိုးသားကာဝေးကော်မရှင်ကဝေဖန်လိုက်တာဖြစ်ပါတယ်။ဒီဝေဖန်တဲ့အကြေညာချက်ထဲမှာသိပ္ပံဆိုင်ရာတပ်သေးအချက်အလက်တွေအရဒီစိုက်ဘာတိုက်ခိုက်မှုဟာအမေရိကန်အတွင်းလူတွေရဲ့လုပ်ရဒါမှမဟုတ်မြောက်ကိုရီးယားမဟုတ်ပဲအခြားနိုင်ငံတွေရဲ့လုပ်ရဖြစ်တာကိုပြနေတယ်လို့ဖော်ပြထားပါတယ်ဒီအကြေညာချက်ထဲမှာပဲအမေရိကန်သမ္မတဘရက်အိုဘားမားဟာမြောက်ကိုရီးယားစံကြီးရဲ့လှုပ်ရှားမှုတွေကိုသွေးဦးသေးတန်းရှောက်လုပ်နေတဲ့သူဖြစ်တဲ့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေအမေရိကန်ကရုပ်သိမ်းပေးဖို့လိုတယ်လို့လည်းဖော်ပြခဲ့ပါတယ်တောင်ကိုရီးယားဆော့ကိုရည်ရွယ်ပြီးထုတ်ပြန်တဲ့အကြေညာချက်ထဲမှာတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးပုံမှန်ကောင်းပုံဆောင်ရွက်မှာလားဆိုတာကိုတောင်ကိုရီးယားဆိုရကရှင်းရှင်းလင်းလင်းရှင်းပြပေးဖို့လိုတယ်လို့တောင်းဆိုပါလိုက်ပါတယ်။ဒါအပြင်အမေရိကန်ရဲ့မြောက်ကိုရီးယားပေါ်တန်ခတ်မှုကိုတင့်တော်တဲ့လုပ်ရဲလို့တောင်ကိုရီးယားဆိုရကပြောခဲ့တာကိုရှုတ်ချလိုက်တယ်လို့နှစ်ဖက်ဆွေးနွေးပြောဆိုဖို့ဆန္ဒရှိပါတယ်လို့ပြောတဲ့တစ်ချိန်တည်းမှာတောင်ကိုရီးယားအနေနဲ့စည်းရေးလေ့ကျင့်မှုတွေလှုပ်ဆောင်နေတဲ့ပုံမှာလည်းမြောက်ကိုရီးယားဘက်ကဝေဖန်ထားပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝေကနေခြားသာပရိနေညာပိုင်းသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။ယူကရိန်းဝန်ကြီးချုပ်အာဆန်နီယက်စင်ယူနဲ့ဂျာမနီဝန်ကြီးချုပ်အင်ဂလာမာကဲလ်တို့ကြားစီစဉ်ထားတဲ့အတိုင်းတွေ့ဆုံဆွေးနွေးမှုတွေမတိုင်ခင်မှာဂျာမနီအစိုးရပိုင်းအင်တာနက်ဝက်ဘ်ဆိုက်အတော်များများကိုပိတ်မှတ်ထားတဲ့စိုက်ဘာချိုးဖောက်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။စိုက်ဘာတိုက်ခိုက်မှုလုပ်သူတွေကတော့သူတို့ကိုယ်သူတို့စိုက်ဘာဘတ်ဂုတ်စိုက်ဘာအထူးတပ်ဖွဲ့လို့ခေါ်ဝေါ်တုံ့နှုံပြီးဂျာမနီဝန်ကြီးချုပ်ရဲ့အင်တာနက်ဝက်ဘ်ဆိုက်နဲ့လွှတ်တော်ဝက်ဘ်ဆိုက်တွေကိုအနှောက်အယှက်ပြုတိုက်ခိုက်တာကသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့ဒီကနေ့ကြေညာချက်ထုတ်ပါတယ်။ဂျာမနီအစိုးရဘက်ကယူကရိန်းအစိုးရနဲ့ဆက်ဆံရေးဖြတ်တောက်ဖို့ကိုလည်းစိုက်ဘာဖောက်ထွင်းတိုက်ခိုက်သူဟက်ကာတွေကတောင်းဆိုခဲ့တာပါ။စိုက်ဘာတိုက်ခိုက်ခံရတဲ့အင်တာနက်ဝက်ဘ်ဆိုက်တွေကတော့အနည်းဆုံးတစ်နာရီလောက်အများပြည်သူဖွင့်ကြည့်လို့မရဘဲ offline ဖြစ်ခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ် Miss Merkel နဲ့ယူကရိန်းဝန်ကြီးချုပ်တို့ကြားဆွေးနွေးမှုကတော့ငွေကြေးပြက်လက်နေတဲ့ယူကရိန်းအစိုးရကိုဂျာမနီတို့စီးပွားရေးအထောက်အပံ့တွေထပ်တိုးပေးဖို့နဲ့လုံခြုံရေးကိစ္စရပ်တွေအပေါ်မှာအာရုံစိုက်ဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးကြိုးပမ်းနေကြတဲ့ရုရှားစကားပြောအရှိယူကရိန်းကခွဲထွက်ရေးသမားတွေကပြီးခဲ့တဲ့နှစ်အေပီလကဆလို့တဘုံထခဲ့တာမှာလူပေါင်း 4,800 ရုပ်သေဆုံးခဲ့ရပြီဖြစ်ပါတယ်။ယူကရိန်းတဘုံနေတဲ့ယူကရိန်းအစိုးရကပြီးခဲ့တဲ့စက်တင်ဘာလကအပြည့်အခတ်ရက်စဲရေးသဘောတူညီချက်ရရှိထားပြီးမြဲတိုက်ခိုက်မှုတွေကတော့ဂျိုးကြားဆိုသလိုဆက်ပြီးတော့ဖြစ်နေပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာဒီလနောက်ပိုင်းကွန်ဂရက်စ်လစ်တော်မှာပြောမယ့်နှစ်ပတ်လည်နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာထည့်သွင်းမယ့်ဆိုပြီးချက်တွေကိုဆွေးနွေးနိုင်ဖို့ဒီနေ့အရီဇိုနာပြည်နယ်ဖီနစ်မြို့ကိုသွားနေပါတယ်။ ဒီနေ့သမ္မတဥပမာပြောမယ့်အမေကွန်တဲမှာအမေရိကန်ပြည်သူတွေအခုထက်ပိုပြီးအိမ်ဝယ်နိုင်ဖို့အကူအညီပေးမယ့်အစီအစဉ်တွေကိုအဓိကပြောမှာဖြစ်ပါတယ်ဒီနောက်မှာတော့တနက်စီပြည်နယ်ကိုသွားမှာဖြစ်ပြီးကောလိပ်ပညာရေးဘူဇေတသက်တသာနဲ့တက်နိုင်ရေးအစီအစဉ်ကိုဆွေးနွေးမှာဖြစ်ပါတယ်အခုလိုသွားရောက်ပြီးမေကွန်တွေပြောတဲ့ရည်ရွယ်ချက်ကတော့သမ္မတကိုထောက်ခံမှုအဆင့်သတ်မှတ်ရေးပိုကောင်းလာဖို့ဖြစ်ပါတယ်တကယ်တော့သမ္မတဥပမာဟာကျူးဘားနဲ့ဆက်ဆံရေးပုံမှန်ပြန်ပြစ်ဖို့ဆောင်ရွက်မှုနဲ့အမေရိကန်နိုင်ငံတွင်တန်းတဲ့ချီရှိနေတဲ့အထောက်အထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနိုင်ငံတွင်းမှာဆက်လက်နေထိုင်ခွင့်ပြုခဲ့တာအပြင်စီးပွားရေးတဖြည်းဖြည်းတိုးတက်လာအောင်လှုပ်ဆောင်မှုတွေကြောင့်သူ့ကိုအမှတ်ပေးထောက်ခံမှုတွေတိုးမြင့်ရရှိနေတာဖြစ်ပါတယ်ခင်ဗျာ
လက်တင်အမေရိကကာရေဘီယံဒေသနိုင်ငံတွေနဲ့တရုတ်တို့ပူးပေါင်းဆောင်ရွက်မှုတိုးမြင့်မယ်လို့တရုတ်သမ္မတရှီချင်းပင်ကဒီကနေ့လက်တင်အမေရိကနဲ့ကာရေဘီယံဒေသကခေါင်းဆောင်တွေနဲ့ဘေဂျင်းမြို့တော်ကဆွေးနွေးပွဲကိုဖွင့်လှစ်တာမှာအခိုင်အမာပြောဆိုလိုက်ပါတယ်အမေရိကန်တို့အစဉ်အလာအာရုံစိုက်လာခဲ့တဲ့လက်တင်အမေရိကန်နဲ့ကာရေဘီယံဒေသတွေမှာတရုတ်တို့ပိုပြီးဩဇာညောင်းလာဖို့တွန်းတွန်းတိုက်တိုက်လှုပ်ဆောင်နေချိန်မှာပဲအခုတရုတ်သမ္မတနဲ့လက်တင်အမေရိကန်နဲ့ကာရေဘီယံနိုင်ငံတွေကခေါင်းဆောင်တချို့တို့ဆွေးနွေးပွဲဖြစ်ပေါ်လာခဲ့တာပါလာမယ့်ဆယ်နှစ်အတွင်းမှာတရုတ်နဲ့လက်တင်အမေရိကနိုင်ငံတွေကြားနှစ်ဖက်ကုန်သွယ်ရေးဒေါ်လာဘီလီယံ500လောက်မြှင့်တင်နိုင်မှုမျှော်လင့်ထားတယ်လို့လည်းတရုတ်သမ္မတကပြောပါတယ်ရှင်
။ထိုင်းလွှတ်တော်အမတ်တွေအနေနဲ့ထိုင်းဝန်ကြီးချုပ်ဟောင်ရင်လက်ရှင်နာဘတ်ကိုတရားစွဲထားတဲ့မှုကိုနှစ်ဖြန်တောက်ချာနေမှာစတင်စစ်ဆေးကြားနာတော့မှာပါ။ရှာရုကနေဖြုတ်ချခံရတဲ့ဝန်ကြီးချုပ်ဟောင်ရင်လက်ကိုအခုလိုကြားနာမှုစလိုက်တာကြောင့်ထိုင်းနိုင်ငံမှာမနှစ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတစ်စုံတစ်ရာငြိမ်သက်လာတဲ့အနေအထားကိုတင်းဆောင်းသွားနေမနိုင်အခဲဆန့်လိုက်တယ်လို့ဖြစ်သွားပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလှော်ရီထဲမှာတော့အရင်ဆုံးမြန်မာနိုင်ငံဆိုင်ရာကုလအထုကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်အကြောင်းကိုပြောပြပေးသွားပါမယ်မြန်မာနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလအထုကိုယ်စားလှယ်မစ်ရန်ဟီလီရဲ့ရခိုင်ပြည်နယ်စစ်တွေမြို့စီသွားတဲ့ဒီနေ့ခီးစဉ်အတွင်းဒေသခံရခိုင်ပြည်သူတွေရဲ့စန္ဒဖော်ထုတ်မှုကိုတွေ့ကြုံခဲ့ရပါတယ်။အခုလိုစန္ဒဖော်ထုတ်ခွင့်ကိုမစ်ရန်ဟီလီမလာခင်တပတ်ကြိုတင်ပြီးတော့ခွင့်ပြုမိန့်တောင်းခံထားခဲ့တာမှာအာဏာပိုင်တွေဘက်ကဥပဒေပေါင်းအတွင်းကစန္ဒဖော်ထုတ်ဖို့ခွင့်ပြုပေးခဲ့တဲ့အကြောင်းရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။ကုလကိုယ်စားလှယ်ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းကအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကစုံစမ်းတင်ပြထားပါတယ်ရှင်။
မစ်ရန်ဟီလီယာရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေရဲ့ခွင့်ရေးကိုလေ့လာဖို့အတွက်ရခိုင်ပြည်နယ်စစ်တွေမြို့ကိုဒီနေ့မှသွားရောက်ခဲ့တာပါစစ်တွေလေရင်ကွင်းမှာပဲရခိုင်ပြည်နယ်အတွင်းကအရက်ဖက်လူမှုဖွဲ့စည်းတချို့ကရိညာရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ရှေ့တန်းမတင်ဖို့သူ့ကိုဆန္ဒထုတ်ပေါ်ခဲ့တာကိုတွေ့ရတယ်လို့စစ်တွေမြို့ကန်ရခိုင်ပြည်နယ်လွှတ်တော်အမတ်ဦးအောင်မြတ်ကျော်က VOA ကိုပြောပါတယ်
ပြောမယ်ဆိုရင်တော့မနေ့ခဏနိုင်လောက်ကနေအကုန်လုံးကဘယ်လိုပြောမလဲလေရှင်ကပဲရောက်မိမဲ့တော့မသိဘူး။အော်အတော့အဲ့ဒီလာမဲအတွက်ဆန်တပ်ပြမဲအတွက်တပည့်လောက်ကနေကြူပြီးအဲ့လိုမျိုးတော့ဟိုဟာစတင်ကြတာပေါ့။ရှင်တော့အဲ့ဒီမှာမနေ့ပိုင်းခဏနိုင်လောက်ကနေအကုန်လုံးကတော့စောင့်နေတယ်။တောက်လျှောက်ခဏနိုင်လောက်ကနေဒီမှာရှိသေးဟိုဟာဆန်တပ်ထုတ်ပေါ်တဲ့ဖွေတွေကအဲ့လိုမျိုးစောင့်ပြီးသူ့ကိုဟိုဟာလောက်ကြတာပေါ့။
မစ်ရန်ဟီလီကိုအခုလိုဇနထုတ်ဖို့လူတို့ကတောင်းဆိုမှုတွေရှိခဲ့တဲ့အတွက်ဥရီပောင်တွင်ကလှုပ်ဆောင်မှုခွင့်ပြုပေးခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်ချုပ်မမောင်ကပြောပါတယ်အဲ
လူတို့ကတော့ဒီလိုပေါ့နော်ဒီမိုစီနိုင်ငံဆိုတော့အဲတားရတာဖြစ်ပါတယ်ဟုတ်ပြီလားအဲကျွန်တော်ကတော့တကယ်ပေါ့အခုတော့လေဒါလူတို့ရဲ့ဆန္ဒဆိုတော့ကျွန်တော်တို့ဥရီပောင်တွင်ကတောင်းရရမှာပေါ့လေအဲဥရီပောင်တွင်ဆန္ဒဖော်ထုတ်ပြီးတော့မှဒါကတော့သူ့ရဲ့လွတ်လပ်ပိုင်ခွင့်ပေါ့နော်အဲကျွန်တော်တို့ကတော့အတန်းနိုင်ဆုံးဥရီပောင်တွင်ကစီကံတကြနဲ့ဖြစ်အောင်အတော်တို့ရဲ့ဒါနိုင်ငံကြီးသားပြည်သားအောင်အတော်တို့ရတဲ့ဒါကမ္ဘာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနေငါဖြစ်တဲ့အတွက်ကမ္ဘာကုလသမဂ္ဂရဲ့စီကံစီမံကိန်းတွေဒါတို့တို့အကုန်လုံးစီမံထားပါတယ်ပေါင်းတွင်းရမယ်ပေါ့နော
်မစ်ဆန်ဟီလီနေနဲ့ရခိုင်ပြည်နယ်အတွင်းမှာလွတ်လပ်လပ်လေးလာမှုတွေလုပ်ခွင့်ပေးထားပြီးတော့သူ့အနေနဲ့အစည်းအဝေးခန်းစာရေးတဲ့အခါနှစ်ဖက်အတိုင်းအဝိုင်းမြမြတ်တာရေးဖို့လိုတယ်လို့လည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ကဆက်ပြောပါတယ
်မစ်ဆန်နဲ့သူမျိုးဘုံကိုသူသွားတင်နေကြတယ်ရပါတယ်ကျွန်တော်တို့ကတော့ဘယ်မသွားညာမသွားမှရှိပါဘူးအဲတခုရှိကြတော့များစစ်သေးပြီးရင်တော့တချို့ချက်ကိုဖဲချင်းအောင်အမှန်တိုင်းရေးဖို့တော့တင်တာပေါ့နော်တကယ်တကယ်ပြောရရင်ကျွန်တော်ရခိုင်ပြည်နယ်မှာအဲသူမှုသူဝါဝနဲ့နေကြတဲ့အတွက်ဘင်္ဂါလီ IDPD တဲ့နေနေတဲ့ကြီးရွာတွေအများကြီးရှိပါတယ်ရခိုင်ရွာတွေပေါ့ဗျာအဲအဲ့ဒီရွာတွေတော့မပြီးပဲနဲ့ဒီ IDPD တွေပဲကြီးပြီးတော့ဆိုတော့ဒါလည်းခက်ပါတယ်ကျွန်တော်လိုက်ပြဖို့တော့စီမံထားပါတယ်
မနက်ပိုင်းတုန်းကတော့မစ်ဆန်ဟီလီဟာပြည်ရင်းကထင်ရှားတဲ့ရက်ဖက်လူမှုဖွဲ့စည်းကခေါင်းဆောင်တွေပြီးတော့မြန်မာရေးလေးလာကဲဖြတ်တချို့နဲ့တွေ့ဆုံခဲ့တာပါမနက်ပိုင်းကတွေ့ဆုံခဲ့တဲ့ရက်ဖက်လူမှုဖွဲ့စည်းတွေနဲ့မစ်ဆန်ဟီလီဟာ2015အထွေထွေရွေးကောက်ပွဲကိစ္စကိုဦးစားပေးပြီးတော့ဆွေးနွေးခဲ့တာလည်းဖြစ်ပါတယ်သူနဲ့တွေ့ဆုံချိန်မှာပါဝင်ခဲ့တဲ့မြန်မာရေးလေးလာကဲဖြတ်ဒေါက်တာရမျိုးသိန်းကတော့ဆွေးနွေးပြခဲ့တဲ့အကြောင်းတွေကိုအခုလိုပြောပါတယ်
ီတော်စုရွေးကောက်ပွဲကော်မရှင်မှာဆိုလို့ရှိရင်ကော်မရှင်ဖွဲ့ဝင်၈ယောက်မှာ၄ယောက်ဟာတက်မတော်အရာရှိတွေအငြိမ်းစားတက်မတော်အရာရှိတွေဖြစ်နေတာကိုတွေ့ရပါတယ်။နောက်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်ရွေးကောက်ပွဲကော်မရှင်တွေခရိုင်ရွေးကောက်ပွဲကော်မရှင်တွေမှာဒီရွေးကောက်ပွဲကိုကြီးကြပ်မဲ့အရာရှိတွေဟာဒီတက်မတော်အငြိမ်းစားအရာရှိတွေဖြစ်နေတာကိုတွေ့ရပါတယ်။နောက်ပြီးတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့25ရာခိုင်နှုန်းဝန်ထမ်းတွေဟာတက်မတော်ရာရှိဟောင်းတွေဖြစ်နေအောင်တွေ့ရပါတယ်။အဲ့ဒီအခါကျတော့ကျွန်တော်ကဒီတက်မတော်အရာရှိဟောင်းတွေပါနေတဲ့ရွေးကောက်ပွဲကော်မရှင်တွေကိုပြင်ဆင်ဖွဲ့စည်းခြင်းမပြုဘူးဆိုလို့ရှိရင်2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ကျွန်တော်ဆွေးနွေးခဲ့ပါတယ်။
မစ္စယာဟီလီနဲ့တွေ့ဆုံခဲ့တဲ့ရက်ဖက်ဖွဲကထင်ရှားတဲ့ခေါင်းဆောင်တွေကဒီနေ့ညနေ၄နာရီမှာပဲသူတို့ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုမီဒီယာတွေကိုပြန်လည်အသိပေးတဲ့အနေနဲ့မြန်မာနိုင်ငံသတင်းတော်များကွန်ရက်ရုံးမှာသတင်းစာရှင်းလင်းပွဲတစ်ရက်ကိုလည်းကျင်းပခဲ့ပါတယ်။မစ္စယာဟီလီရဲ့ဒုတိယမြောက်မြန်မာနိုင်ငံခီးစဉ်အနေနဲ့ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိနေတိုင်မှာဖြစ်ပြီးတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအခြေအနေတွေပြီးတော့ပြည်တွင်းကလက်တလောဖြစ်ပျက်နေတဲ့လူခွင့်ရဲ့အခြေအနေတွေကိုလေ့လာကဲဖြတ်မှလည်းဖြစ်ပါတယ်ခင်ဗျာ။
ကိုအောင်ရဲမောင်မောင်စုံစမ်းတင်ပြခဲ့တာပါရှင်။အခုတခါတော့ကယားပြည်နယ်ဘက်ကိုကြည့်ကြရအောင်ပါ။ကယားပြည်နယ်အတွင်းမြန်မာစစ်တပ်ကလက်နက်ကြီးစမ်းသပ်ပစ်ခတ်နေမှုအပေါ်ဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ KNPP ခေါ်ကယင်းဤအမျိုးသားတိုးတက်ရေးပါတီကလည်းဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုကန့်ကွက်စာပေးပို့သွားမယ်အကြောင်း VOA ရဲ့ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကစုံစမ်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကယားပြည်နယ်တီမောဆွေမြို့နယ်ဒေါရမကြီးရွာအုပ်စုအတွင်းမှာမြန်မာစစ်တပ်ကနေလက်နက်ကြီးစမ်းသပ်ပစ်ခတ်မှုအပေါ်မှာဒေသခံတွေကန့်ကွက်ဆန္ဒပြခဲ့ကြသလိုဒီလောက်ရပေါ် KNPP ခေါ်ကရင်နေမြူရာတိုးတက်ရေးပါတီအနေနဲ့ဇန်နဝါရီလ9ရက်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုကန့်ကွက်စာပေးပို့သွားမယ်လို့ပါတီရဲ့သွေးမှုနှင့်ဥရွှေမြူတန်းက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့ဆိုချင်ဟိုကောက်ကောက်လက်ပြစုံစီမှာပြည်ဥပဒေစီချစ်တယ်။အဲဒါကြောင့်ကျွန်တော်တို့ဒါဟိုကောက်ကောက်စာပို့ပို့ဖို့ကျွန်တော်စာကြီးပြင်ထားပါပြီ။အဲသူတို့ကလည်းဟိုကတူတူရလဲဆန္ဒပြပါပဲ။အဲ့လိုလုပ်ရတဲ့ကြောင့်မို့လို့ဒါသူတို့ဒီတစ်ခါလေးပြင်နေတာကသူတို့ရဲ့ဟိုစက်ပြုံးမြေကြီးဖြစ်နေတယ်လေ။အဲ့တော့အခုလိုပြင်ပြစ်ဆန်လက်ကျင်တော့လည်းစက်ပြုံးပြေဝစာဟိုလူထုလည်းကျွန်တော်တို့ဟိုအစ်ကိုရင်းနဲ့စက်ပြေလို့ပြီးတော့ဒီအစံများတောင်းတာဆင်းတောင်းတာရှိပါတယ်။ဒီပုံမှာကျွန်တော်တို့ပါတီနဲ့ပြည်ဥပဒေစောင့်ကြောင်းစာလောက်ပြေပို့တော့ပြေပို့တော့ပါ။ဒီဆိုင်လုပ်ငန်းပေါ်ဆိုင်ကော်မတီကိုပါလေ။
ဒီမော့ဆွေမြို့နယ်မှာမြန်မာစစ်တပ်ကနေလက်နက်ကြီးတင်တန်းကြောင်းကိုဒေသခံတွေရဲ့လက်ရချမ်းမြေတွေကိုသိမ်းဆီးပြီးဖွေလစ်ခဲ့တာပါဒီတင်တန်းကြောင်းဖျက်သိမ်းဖို့အတွက် KNPP အနေနဲ့အစိုးရကိုတင်ပြထားပြီးမဲ့လဲအကြောင်းပြန်လာတာမျိုးမရှိဘူးလို့ဥရွှေမျိုးသားကခုလိုပြောပါတယ
်ဒီနေ့တောင်းတဲ့ပတ်သက်လို့ဆိုတော့ဟုတ်ပြည်နယ်စစ်ပနာမှာဒီကရက်စီနဲ့မှာထိုးပေါ်ဆွေးနွေးတဲ့ချိန်ကလေးကဒီအောင်စုတိုးနေစနေတဲ့ချိန်ကလေးကတင်ရမှာလည်းကျွန်တော်ပြောတာပါအခုကျွန်တော်လည်းဒီကရက်စီတောက်တဲ့ဘီရမတာလူခုရစီကိုစင်းတဲ့သဘောထားလည်းရရှိတယ်ကျွန်တော်တို့ကောခမာရောက်လို့ရှိနေတာဒီနေ့တင်အောင်လုံးဝပြေပြေဖို့တင်လို့ရှိတော့တော့တော့တော့တော့တော့တော့ဒီဘာဒီယာရစစ်ပန်းခုတင်အောင်ခုထားတဲ့သဘောဒီလိုတော့တင်းနေနေလို့ဆော့ဆော့ပြီးတာလို့ဒီစာတို့ပြန်ပြေးတာလို့ဒီလိုပြောင်းလို့လုပ်ပြီးတော့ဒီကျွန်တော်ဒါတော့သူတို့ကခုချက်ချင်းသူတို့လည်းကျွန်တော်တို့မဖြစ်ဘူးပါလို့စကကခွနေလောက်ခံတိုက်ရင်အပတ်စဉ်တက်မြင်းဆောင်2014တင်တန်းကြောင်းကလက်နေကြီးစမ်းသပ်ပြစ်ခတ်မှုအပေါ်ဒေသခံတွေကြောက်လန့်မှုရှိနေပြီးပြစ်ခတ်မှုကိုရပ်တန့်ဖို့ဒီမော်စုဒေသခံ300ကျော်ကနေကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့ဒေသတွင်းလူမှုအကျိုးဆောင်ဂရင်းနေလူမှုဖူလုံရေးနဲ့ဖွံ့ဖြိုးရေးပင်မအဖွဲ့ရဲ့တာဝန်ခံကိုလဲရဲစိုးကအခုလိုပြောပါတယ
်သူကတက်မြင်းလာမပြစ်ဖို့လားသူတို့ကိစ္စအစင်းကြတယ်သူတို့မရှင်းလေအဲ့ဒါသူတို့တအားလည်းရှိတယ်အဲခါကျတော့တို့လည်းမစားရနေတယ်သူတို့ကမပြစ်ဖို့သူတို့ဆိုတာအဲ့လိုကြတာပါနော်ကျွန်တော်လည်းကြီးရဲ့တော့သူကလည်းတော်တော်ရှိမှစားတာနည်းနည်းတော့သူတို့လည်းနင်းတီးရအလိုမရှိအလိုမျိုးပါနေတယ်သူတို့စက်ပေါ်နဲ့တော့ဆော်ရအလိုပေါ့နော
်ဒီလက်နက်ကြီးစမ်းသပ်ပြစ်ကွင်းကနေမပောက်ကွဲတဲ့ကြီးစံတွေအများပြားကြန့်ရှိနေပြီးဒေသခံတွေရဲ့လေယာချမ်းမြင်းနဲ့နှိစက်နေတာကြောင့်ကြောက်လန့်နေရတဲ့အခြေအနေမှာရှိနေတယ်လို့လည်းကိုလဲရဆိုးကအခုလိုဆက်ပြောပါတယ်
။ဒီဒေသခံရတော့ဒီရုတ်ထင်းလာတော့ဒီမကွဲတဲ့ဟာဒီသူ့ကြမယ်အဲ့ဒါသူတို့မရှင်းသေးဘူးဆိုသူတို့ပါလာပါတော့ချက်ကနာလို့သူတို့ကသွားပို့လာပွားတော့လည်းနေဆူရောတော့ဘောနော်ကလေးတွေတောင်းမှမဆိုလို့အဲ့လိုမျိုးပေါ့နော်သူတို့ကပြည်ဆောင်အောင်လို့တမိုင်းချာရေးအဲ့မှာသူတို့ကွဲမှာသူကဆူရောနော်ဒီကနေ့လာမတင်နေစတဲ့ဆိုတဲ့ဒီလူသားလူလာများနေရာကြီးကနေတောင်းလဲတောင်းလာဒီလာမတင်လည်းကြီးတယ်နော်ဒဝိုက်မှာဆိုလဲတောင်းလာရင်းရှိရပါတော့တောင်းချင်းနေ
ဒီလက်နေကြီးတင်တန်းချောင်းကို2009ခုနှစ်ကစတင်တည်ဆောက်ခဲ့ပြီးတော့ဒေတာခန်ရဲ့လေယာချမ်းမြေက3500ကျော်ကိုသိမ်းယူခဲ့ပြီးနေပါတဲ့ရော်ကြီးပေးဆောင်ခဲ့ပေမဲ့ဒေတာခန်အများစုကရော်ကြီးကိုလက်မခံဘဲကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ် ဒီလေယာမြေတိမ့်စစ်မှုနဲ့ပတ်သက်ပြီးတော့ KNBB ခေါ်ကရင်မျိုးရာတုတ်သက်ရေးပါတီနဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့နဲ့ပြည်ထောင်စုစစ်ဆွေးနွေးခဲ့စဉ်ကတင်ပြချက်ပေါ်အစိုးရစစ်တပ်ဘက်ကနေဧကရှိရာပြန်လည်ပေးအပ်ခဲ့ပေမဲ့လည်းဧက2900ကျော်ကိုစစ်တပ်ပိုင်မြေဖြစ်တိမ့်စီထားဆဲလို့လည်းပါတီရဲ့အသွင်းမှုနဲ့ဥရွှေမျိုးသားကပြောပါတယ်ခင်ဗျာ
။ကြားပြင်းတဲ့ဘက်ကနေမြင်ငင်းချမ်းရေးအခြေအနေကိုနိုင်ကုန်းအိမ်ကစုံစမ်းတင်ပြသွားတာပါ။အခုထုတ်လွှင့်ပေးမှာကတော့စက်ယုံတို့တောက်သုံးရည်တန်းတွေတန့်ရှင်းမှုရည်သွေးမပြည့်မီတဲ့အကြောင်းစစ်ဆေးတွေ့ရှိချက်ဖြစ်ပါလေရှင်။ဘက်တီးရီးယားပိုးမွှားတွေပါဝင်လို့တောက်သုံးဖို့မတင်တဲ့တောက်ရည်တန်းတွေစမ်းသပ်တွေ့ရှိရတဲ့အကြောင်းမြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုတ်ကဲရည်ဦးစီးဌာနက January 6ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဘက်တီးရီးယားပိုးမွှားတွေပါဝင်လို့တောက်သုံးဖို့မတင်တဲ့ရည်တန်း22မျိုးစင်းကိုတပြိုင်တည်းသတင်းထုတ်ပြန်ပေးခြင်းမရှိတဲ့အတွက်တော့စားသုံးသူကာကွယ်ရေးလှုပ်ရှားသူတွေနဲ့တောက်သုံးသူတွေကဝေဖန်နေကြတာပါ။အပြည့်စုံကို VOA သတင်းတောက်မတ်သိန်ကြီးလင်းကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်တောက်သုံးမှုမသိတဲ့ရေသက်22မျိုးရှိနေတယ်လို့သတင်းထုတ်ပြန်ပြီးရေသက်နှစိတ်တွေကိုမဖော်ပြပေးတာကြောင့်ပြည်သူလူထုတွေကြားစိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနကမတောက်သုံးတဲ့ရေသက်စရင်ကိုချက်ချင်းမထုတ်ပြန်တာဟာခွင့်ပြုချက်ချပေးပြီးဖြစ်တဲ့နာမည်ကြီးတောက်ရေသက်နှစိတ်တွေပါဝင်နေတာကြောင့်လို့စားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘားအုတ်ခိုင်ကသုံးသပ်ပါတယ
်ပြောမယ်ဆိုလို့ရှိရင်အဲ့ဒီတည်းမှာနာမည်ကြီးရေသက်နေလဲပါတယ်ပြောတယ်သူတို့ FDA ကထောက်ခံချက်ပေးထားတဲ့ရေသန့်နေလဲပါတယ်လို့ကြားရတယ်ပေါ့နော်။ဒါတွေကြောင့်မလို့သူတို့ကမဖော်ပြတာလို့ဟုတ်လားဆရာတို့ကတော့ယူဆတယ်ပေါ့။ဒါတွေကပြည်သူလူထုမျက်နှာကြီးမှလား၊ပြည်သူလူထုစားသုံးသူရဲ့မျက်နှာကိုကြီးမှလား၊လုပ်ငန်းရှင်ရဲ့မျက်နှာကိုကြီးမှလားဆိုတဲ့မေးခွန်းထုတ်เสียရလဲဖြစ်နေတယ်။အခုဒီရေသန့်22မျိုးကိစ္စတော်တော်အခြေအနေဆိုးပါတယ်။ဒါတွေကသူတို့ငကိုတွေကထုတ်ပြန်နေတဲ့ကိစ္စကိုအခုမှ22မျိုးကြီးတယ်။ဒါပေမဲ့ဒီတန်းนี่လဲဆိုတော့ပြောလို့မရဘူးဆိုတာတော့ဒါပြည်သူလူထုကိုလှည့်စားတယ်လို့လည်းပြောလို့ရတယ်။စော်ကားသလိုလည်းဖြစ်နေတဲ့အတွက် Facebook မှာတော်တော်လေးပြည်သူလူထုကမကြေမနက်နဲ့စူးစူးညံ့ညံ့ကန့်ကွက်တာတွေတွေ့ရပါတယ်။
တောက်ရည်တန်းရောင်းချရမှာစီးပွားရေးသမားတွေလှုပ်လှစ်ရှိတဲ့မတမာမှုတွေကိုလည်းဥပအုပ်ခိုင်ကရှင်းပြပြီးအစိုးရကတာဝန်ယူသင့်တယ်လို့ပြောပါတယ်
။အချို့ကလည်းဟိုရေတန်းဆက်ဟိုမလုပ်ခဲနဲ့ဒီတိုင်းပဲတခါလေရေစင်းနဲ့ဆစ်ရောင်းနေတဲ့ရေတန်းတွေလည်းရှိတယ်တစ်သိက်ခတ်ဆိုတော့အချို့ကြတော့လည်းဟိုကိုယ်တည်းလေရည်နေပြီးတော့တခါပေါင်းဖွင့်ပြီးတော့ရိုးရီထဲရောက်နေတာကြီးလည်းရှိတယ်ဆိုတော့မာဒီမာကတော့မတမာမှုတွေကတော့မတမာတဲ့စီးပွားရှာမှုကောင်းဆုံးကတော့တုံနေကြတာပေါ့နော်ဒါစီးပွားရေးတင်းရဲကြတဲ့မှုကိုနီလန်းပေါင်းဆုံးနဲ့မတမာတဲ့နီးနဲ့ဖြည့်ရှင်းနေကြတာပေါ့အဓိကတော့အင်းအမွဲတည်မှုပေါ့အဲအဲ့ဒီအပေါ်မှာလည်းနော် FDA တို့ဘာလို့ညာတို့ကဂယုတစိုက်ပရင်းထုတ်ပြန်မပေးဘူးဆိုရင်တော့အခြေအနေတည်တဲ့ဆိုးလာမယ်ဒီလူလူလူမကျေနပ်မှုတွေလည်းပိုပြီးကြီးထွားလာနိုင်မှာ
ရွှေပုတ်ပါကြောက်ရည်စံကအုတ်ချုပ်သူဒေါ်စန်းစန်းတေးကအဝီစီရေကိုအစစ်စစ်တန့်စင်ပုံနဲ့ FDA ကဘလို့စစ်ဆေးတယ်လဲဆိုတာကိုအခုလိုပြောပြပါဗျ
။ပထမအဲစန့်ဖြစ်တာပေါ့နော်။နောက်ကာဗွန်ဖြစ်တာပေါ့။နောက်တတိယအဆင့်အကျတော့ထုံးစစ်တာပေါ့နော်။ထုံးရေထဲမှာပါတဲ့ထုံးမျိုးစစ်တာပေါ့။ထုံးတဲ့ထုံးတဲ့တန်တဲ့ organic တဲ့တွေကိုကျမတို့ကစစ်တာပေါ့အဲ့ဒါနဲ့။တခါအဲ့ဒါပထမရေကိုအဝီစီရေကထွက်လာတဲ့ရေကိုမှအလိုအဲ့အစစ်စစ်စစ်တာပေါ့နော်အဲ့ဒါစစ်ပြီးပြီဆိုတာကြမှာတခါအဲဆက်ကြီးတွေနဲ့ပေါ့နော်အာဝဟိုတပေါင်းဆက်5000ဆက်နဲ့အလူမျိုးအဲ့မှာလဲတခါအဲ့လိုပေါ့ထုံးတဲ့တန်တဲ့ organic တဲ့အစစ်စစ်စစ်ပြီးရကြမှာအာဝတဲ့ကိုဖြတ်တယ်ပေါ့အာဝဖြတ်ပြီးရကြမှာတခါပုံဆုံးဖြတ်တယ်ပေါ့သုံးဟိုတစ်လတစ်ခါနဲ့တခါဒီလဲနှစ်လတစ်ကြိမ်သုံးလတစ်ကြိမ်ပေါ့နော်အဲ့ဒါကိုကျမတို့ကရေ FC ဌာနကိုရေပို့ပေးရလေတနေ့ကိုနှစ်ကြိမ်လောက်လားဖြစ်တယ်ပေါ့နော်လားဖြစ်ပြီးတော့မှအလိုဟိုနောက်တနေ့တစ်ကြိမ်တက်တန်းတို့ပေါ့အဲ့လိုမျိုး
မတောက်သုံးတဲ့ရေသက်22မျိုးရှိတယ်လို့ပြောပေမဲ့ဒစိအတိအကျမဖော်ပြပေးတာကြောင့်ပြည်သူလူထုကြားမှာလည်းစိုးရိမ်နေကြပါဗျ။စီးပွားရေးသမားတွေကတောက်သုံးမှုတွေအပေါ်မှာမငဲ့ညာပဲယောဂပုံမွှားတွေပါတဲ့ရေသက်တွေထုတ်လုပ်နေပေမဲ့ FDA ကဂရုတစိုက်မစစ်ဆေးပေးတာကြောင့် FDA မှာတာဝန်ရှိတယ်လို့ရေသက်တောက်သုံးသူတို့ကအခုလိုဝေဖန်ပါတယ
်။ FDA ကလည်းကိုရုကိုဘာမှအရင်ကလည်းဘာမှလုပ်မပေးဘူးလေ။အခုလုပ်မပေးတော့သူ့ကိုတော့ဘာမှပြောစရာမရှိတော့ဘူးနောက်တစ်ခုကစက်ယုံတွေဘက်ကကြတော့ကွာသူတို့ကသူတို့အကျိုးမြတ်ရဖို့ပဲသူတို့ကစဉ်းစားမှာနော်စားသုံးသူဘက်ကစဉ်းစားမှာမဟုတ်ဘူးသူတို့အကျိုးမြတ်များရရင်သူတို့လှုပ်ရှင်တာလုပ်မှာအဲဒါပေမဲ့ခွင့်ပြုပြီးတဲ့သူတွေကတော့ပို့ပြီးတော့ပြဿနာရှိတယ်သူတို့ကအပြစ်ရှိတယ်ရှိတာတော့အပြစ်ကနှစ်ခုလုံးရှိတယ်ဒါပေမဲ့ ဖွင့်ပြလိုက်တဲ့လူကပို့ပြီးတော့ပြည့်စုံတယ်လို့ထင်တယ်ကွာ
ဒီအကြောင်းရတဲ့ပတ်သက်လို့တုံ့ပြန်ဖြေကြားပေးဖို့အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနကိုဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားခြင်းမရှိပါဘူး။တောက်သုံးမှုမသိတဲ့ရေသက်22မျိုးအပြင်မြို့ကြီးတွေမှာရောင်းချနေတဲ့စားသောက်ကုန်တွေရဲ့7ပုံ2ပုံခန့်ဟာစားသောက်မှုမသိတဲ့အကြောင်းလဲ FDA ကတရင်ထုတ်ပြန်တာပါပဲ။ဒါပြင်ရန်ကုန်မြို့ရဲကလမ်းမေးအစားအစာတွေရဲ့85ရာခိုင်နှုန်းဟာစားသောက်မှုမသိတဲ့အကြောင်းရန်ကုန်မြို့မှာဇန်နဝါရီလ5ရက်နေ့ကကျင်းပခဲ့တဲ့43ကြိမ်မြောက်ကျန်းမာရေးဆိုင်ရာသုတေသနညီလာခံမှဖတ်ကြားခဲ့ပါရရှင်။
မတ်တင်ဂီလင်းရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ VOA American တန်ရဲ့ကြာသပတေးနေ့ညပိုင်းတန်လွင့်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေရွှေ့ပြောင်းသွားလာနေသူတွေကိုမြေထဲပင်လယ်ဒေသကနေဖြတ်ပြီးဥရောပကိုပို့ပေးနေတဲ့ Ghost Ships ဆိုတဲ့တစေတင်မောလို့အမည်ပေးထားတဲ့တင်မောတွေအသွားအလာရပ်တန့်သွားအောင်ဆောင်ရွက်ကြဖို့အပြည်ပြည်ဆိုင်ရာရွှေ့ပြောင်းအလုပ်သမားများအဖွဲ့အစည်း IOM ကတိုက်တွန်းလိုက်ပါတယ်။ဒီလိုသာဆက်ပြီးတော့သွားလာခွင့်ပေးနိုင်မယ်ဆိုရင်ရွှေ့ပြောင်းသွားလာနေသူတွေအတွက်အသက်အန္တရာယ်ဆုံးရှုံးစရာတွေဖြစ်လာမယ့်အရေးကို IOM ကစိုးရိမ်နေတဲ့အကြောင်း IOM ရုံးချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှလင်းရဲ့သတင်းပေးပို့ချက်ကိုတော့မက်ကင်ဖြူထွေးကပြောပြပေးပါမယ်ရှင်။
ပြည်ခဲ့တဲ့သတင်းပတ်အတွင်းမှာပဲစီးရီးယားနိုင်ငံအတွင်းကတိုက်ပွဲတွေကြောင့်ထွက်ပြေးလာတဲ့ရွှေ့ပြောင်းဝင်ရောက်သူတထောင်ကျော်ကိုမြေထဲပင်လယ်ထဲမှာကယ်တင်ခဲ့ရပါတယ်။သူတို့တွေလိုက်ပါလာတဲ့သင်္ဘောနှစ်စီးဟာသင်္ဘောသားတွေစုခွာထွက်ပြေးသွားတဲ့အတွက်ပင်လယ်ထဲမှာမျောနေခဲ့ပြီးအီတလီကန်ယိုဒန်းနဲ့နှီးကပ်လာတဲ့အချိန်မှာကန်ယိုဒန်းစောက်တပ်တွေကကယ်တင်လိုက်နိုင်တာပါ။သင်္ဘောနှစ်စီးလုံးတိမ်းပေါက်သွားခဲ့ရင်တော့လူပေါင်းများစွာအသက်ဆုံးရှုံးသွားနိုင်တာပါ။ဒါပေမဲ့လည်းရွှေ့ပြောင်းဝင်ရောက်သူတွေကံကောင်းတယ်လို့ဆိုရမှာပါ။လူပေါင်း936ယောက်တင်ဆောင်လာတဲ့ပထမသင်္ဘောကနှစ်သစ်ကူးနေမှာပဲအီတလီတောင်ဘက်ကိုင်ယိုရန်ကိုမျောလာခဲ့ပါတယ်။လူပေါင်း359ယောက်ပါတဲ့ဒုတိယသင်္ဘောကလည်းသင်္ဘောသားတွေစုခွာသွားကြတဲ့အတွက် European Union's Triton Mission လို့ခေါ်တဲ့ဥရောပသမဂ္ဂရဲ့နေဆက်လုံခြုံရေးအဖွဲ့အကူအညီနဲ့ကမ်းခြေကိုစိုက်ကပ်ပေးနိုင်ခဲ့တာပါ။Triton ကတော့ဒီအီတလီနိုင်ငံရဲ့ Maranostrum ကိုင်ယိုရန်စောက်တပ်ကိုအင်အားလျှော့ချထားတဲ့အဖွဲ့ဖြစ်ပါတယ်။ဒီဖွဲ့ရဲ့လုပ်ငန်းတွေလုံးဝမရက်လိုက်ခင်အော်တိုဘာလကုန်အထိပင်လယ်ပြင်ဖြတ်ပြီးတရားမဝင်ဝင်လာတဲ့ဒီရွှေ့ပြောင်းဝင်ရောက်သူထောင်ပေါင်းများစွာကိုကယ်တင်ပေးနိုင်ခဲ့တာပါရွှေ့ပြောင်းဝင်ရောက်သူတွေဟာလူကုန်ကူးသူတွေကိုခီးတဲ့တယောက်ကိုဒေါ်လာ4000ကနေ8000အထိဒီရေလန်းခီးစတင်တဲ့တူရကီနိုင်ငံမှာပေးခဲ့ရတယ်လို့ IOM အဖွဲ့ရဲ့ပြောခွင့်ရဂျိုယယ်မီလ်မန်ကပြောပါတယ
် Obviously we look upon this with alarm.
We are concerned that the Maranostrum has now ended. And the migration continues to be high number of people. And the migration continues to be high number of people. And the migration
continues to be high number of people. And the migration continues to be high number of people. And the migration continues to be high number of people. And the ဒါဟာ2013ခုနှစ်ကထက်စရင်သုံးဆပိုပြီးတော့များလာတာပါအများစုကစီးရီးယားနိုင်ငံသားတွေဖြစ်ပြီးတော့ဒုတိယအများဆုံးကတော့အီရီထရီးယားနိုင်ငံကဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းပြည်ထဲပြည်ထဲမှာလှေတိမ်းမောက်ပြီးတော့ပျောက်ဆုံးသွားတယ်လို့ယူဆရတဲ့ရွှေ့ပြောင်းဝင်ရောက်သူပေါင်း3000ကျော်ရှိတယ်လို့ IOM အဖွဲ့ကပြောပါတယ်သူတို့တွေဟာခိုက်ခတ်မှုမရှိတဲ့လေတွေနဲ့မြောက်အာဖရိကတိုက်ကိုဖျက်ကျော်လာတဲ့အချိန်မှာလှေမောက်တာဒါမှမဟုတ်ရင်လေလှေနစ်မြုပ်တာကြောင့်ဖြစ်နိုင်တယ်လို့ဆိုပါတယ်ပြောင်းရွှေ့ဝင်ရောက်လာသူတွေရဲ့အဆိုအရ Ghost Ship လို့နာမည်ပေးထားတဲ့ဒီသင်္ဘောတွေဟာကြီးမားတဲ့ကုန်တင်သင်္ဘောဟောင်းကြီးတွေဖြစ်ပြီးတော့လုံခြုံစိတ်ချမှုမရှိတဲ့ရေရင်တွေဖြစ်တယ်လို့ဆိုပါရယ်ဒီလိုသင်္ဘောတွေကိုဒေါ်လာ3000ကနေ3000ခွဲကြားပေးဝယ်ရတယ်လို့ရေချောင်းဆိုင်ရာကြွမ်းကျင်သူတွေကဆိုပါရယ်ဒီငွေကြေးနဲ့ဆိုရင်ဒီရဲ့ဘိုင်အတွင်းတွေ့ရှိရတဲ့လူပေါင်း900ကျော်ကြက်ကြက်ညက်ညက်တင်ဆောင်လာတဲ့သင်္ဘောတွေကနေလူကုန်ကူးသူတွေအဖို့ဒေါ်လာ3000ကျော်ဝင်ငွေရခဲ့နိုင်တယ်လို့ IOM အဖွဲ့ကခန့်မှန်ပါရယ်ဒါရမကကယူတဲ့အနည်းရောက်လာတဲ့သင်္ဘောကိုအလိုအလျောက်မောင်းနေနိုင်အောင်လုပ်ပြီးတော့စွန့်ခွာသွားကြတာကြောင့်ဥရောပသမဂ္ဂနဲ့အီတလီအာဏာပိုင်တွေရဲ့ဖမ်းဆီးခံရမယ့်အရေးကနေလည်းလွတ်ဖို့အခွင့်အလမ်းအများကြီးရှိကြပါတယ်။စီးရီးယားနိုင်ငံကနေလူထောင်ပေါင်းများစွာလဆင်ထွက်ပြေးနေကြတယ်လို့မစ္စတာမီလ်မန်ကပြောပါတယ်။ဒါကြောင့်လည်းလူကုန်ကူးသူတွေအဖို့ခီးတယ်တွေအများအပြားရနေတာပါ။အခုအခါဒီလက်ဘလိုနိုင်ငံတဲကိုဝင်ကျင်တဲ့စီးရီးယားနိုင်ငံသားတွေပြည်ဝင်ခွင့်ဗီဇာရယူရမယ်လို့တမ်းပလိုက်တဲ့ကိစ္စဟာတူရကီနိုင်ငံအတွင်းလူကုန်ကူးသူတွေအတွက်လောက်ွက်ဖန်တီးပေးလိုက်ရကြလိမ့်မယ်လို့မစ္စတာမီလ်မန်ကပြောပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line โดมิเตอร์24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ဘွေမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ10ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာကျမ်းမာရေးအစီအစဉ်နဲ့အတူရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေရဲ့လုပ်ပိုင်ခွင့်ကန့်သတ်ဥပဒေတွေကိုလိုကန့်လန့်ဖြစ်နေတဲ့အကြောင်းမြန်မာရေးသုံးသပ်ချက်တခါတိုင်ရင်သတင်းလွှာမှာတော့
စစ်သားစုပေါင်းရင်းခံလာတာ234ဦးလို့ဆင်းဒီမှာပေါက်ထားပါတယ်ဒါကျွန်တော်တို့ဆက်သွယ်လာတဲ့ဟာရယ်ကျွန်တော်ဆောင်ကမ်းပစ္စည်းအတိအကျဆင်းနေပါအခုအတင်းအဓမ္မဖန်စီမှာ
ကချင်ပြည်နယ်အတွင်းကချင်လက်နက်ကိုင်အဖွဲ့ KIO ကစစ်သားစုဆောင်မှုတွေနဲ့ပတ်သက်လို့ရှမ်းမျိုးနယ်စုရေးရာအဖွဲ့ဥက္ကဋ္ဌဆိုင်ထွန်းရင်ရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းအစုံလင်တွေကိုနားဆင်ကြရမှာပါအရင်ဆုံးတော့ကျမရေးခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့ဝင်းကိုက်ယောဂပိုးအကြောင်းကိုတင်ပြပေးထားပါတယ်အမီဘာသို့မဟုတ်ဘက်တီးရီးယားပိုးကြောင့်ဖြစ်တဲ့ဝင်းကပ်ယောဂါဟာမြန်မာနိုင်ငံမှာအဖြစ်များပြီးစနစ်တကျမကူတတ်ရင်တန်တရာလဲပြီးတော့ပြင်းထန်တဲ့နောက်ဆက်တွဲတွေကြုံတွေ့နိုင်ပါတယ်။ဘာကြောင့်ဒီယောဂါဖြစ်ရပြီးတော့ဘလို့ကာကွယ်နိုင်ပါသလဲ။ယောဂါဖြစ်လာခဲ့ရင်လဲစောစောသည့်စနစ်တကျကုသနိုင်အောင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ဖို့လိုပါသလဲ။ဒီလိုအကြောင်းတွေကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဝမ်ကိုက်ယောဂါဖြစ်တာအဖြစ်များလားဆရာကြီ
းဟာအဖြစ်များတယ်လို့ပြောလို့ရတယ်တော့ကြီးလက်ပေါ်မြို့ရောပေါ့လေအကုန်လုံးကဒီဝမ်ကိုက်ယောဂါကကျွန်တော်တာမန်ဒီသာဓုဆရာအောင်ဆေးခန်းနေမှာအနည်းလို့လို့တွေ့ရှိနေရတဲ့ယောဂါပေါ့လေ
ဟုတ်ကဲ့ဘာကြောင့်မလို့ဒီဝမ်ကိုက်ယောဂါကအဖြစ်များတာလဲ
လူတွေကလမ်းပြရအစားအစာတွေစားကြတယ်နောက်ရေကိုလည်းချိုချက်တောက်ရမယ်သိပေမဲ့လည်းရေကိုကျွန်တော်တို့သုံးတဲ့နေရာမှာရလေကူပုံမှန်ရေစိတ်ပြီးတော့ဆေးရတယ်ပေါ့နော်အဲဒါဒီဝမ်ကိုက်ယောဂါကအစားအသောက်နဲ့ရေရနဲ့တစ်ဆင့်ကူးတာပေါ့ဒီတရားဝမ်ကိုက်ပြီးဆိုလို့ရှိရင်သူကအိမ်သားထွက်လာချင်းလက်ကိုဆင်းအောင်ဆေးရမယ်ဆက်ပြန်နေကိုဆေးရမယ်ပြီးတော့တခါတုတ်တဲ့ဝက်ကလည်းတခါသုံးဖြစ်ရမယ်ဒီဟာတို့နောက်တစ်ယောက်ကတခါထပ်ပုတ်ပေါ့လေအပြင်ထွက်လာအဲဒီကနေပြီးတော့တော်တော်ကနောက်တစ်ယောက်ကလက်ကိုဆင်းအောင်မဆေးဘဲနဲ့အစားတော့စားပြီးတော့တစ်သက်သေးကိုဒီဝမ်ကိုက်ပေါ်ရောက်သွားတာပေါ့တကယ်ကတော့လူရဲ့မဆင်ရနေပါတဲ့ဒီဝမ်ကိုက်ပိုးပေါ့ဒီမဆင်ရင်လည်းတက်မီဩဇာပြန်သုံးတာလေးတစ်ခုနဲ့ဒီမှာချစ်တတ်တယ်အဲအဲ့လိုမျိုးရတဲ့အသီးအနှံတွေကိုရောက်ပေါ့လေနော်နောက်ကဝမ်ကိုက်နေတဲ့သူကလက်ကိုမဆေးဘဲနဲ့အစားတော့ပြီးကင်တွေရောင်းချပေါ့အကန်ညိုဆေးရနေမှာလဲစိတ်ပြီးတော့ဆေးပေါ့အဲ့ပိုးကအသေးပဲနဲ့နောက်တစ်ယောက်ကပတ်သေးကိုသုံးရလေးစောက်ရင်းနဲ့ပဲဖြစ်ဖြစ်အစားတော့ရေစမ်းမှုဆိုရယ်လက်ကနေကင်တွေနဲ့ပဲဖြစ်ဖြစ်ကုရပေါ့ဝမ်ကိုက်ပိုးရဲ့ရှင်သန်မှုကလည်းပြင်ပမှာအင်မတန်ကိုသွားရှင်တယ်လူကိုခန္ဓာနဲ့ရောက်ပြန်ရင်လဲသူကအကြာကြီးနေတယ်ဒီအဝေးကနေပြီးတော့ဆဲရောက်သွားတယ်အဆုတ်ရောက်သွားတယ်ဥနောက်ရောက်သွားတယ်ဒီဝမ်ကိုက်ပိုးကတော်တော်နဲ့ကိုခန္ဓာတွေကနေစနစ်ကြဆေးမကုတ်ဘူးဆိုရင်ဒီပိုးကတန်မြာလဲနေတာပေါ့
ဟုတ်ကဲ့ဆရာကုနာပြောတဲ့လက်ဆေးတာအပြင်တခြားရောဆရာကြီးကာကွယ်နိုင်မဲ့နေ့တွေရှိသေးလား
အဓိကဒီဝမ်ကိုက်ပိုးကဒီဝမ်ကိုက်တာလက္ခဏာတွေကပြနှစ်မျိုးရှိတာပေါ့လေဝမ်ပြက်ဝမ်ချောလို့ခေါ်နေရတလဟောဝမ်သွားတာရေတွေပေါ့နော်အဲ့ဒါကဝမ်ပြက်ဝမ်ချောလို့ခေါ်တဲ့ပက်တီးရီးယားကြောင့်ဖြစ်တယ်ပေါ့အများကြီးကတော့တခြားကတော့ဝမ်ကိုက်တယ်ဆိုတော့သွေးဝမ်လို့ဟာမေးပါလားပေါ့ခဏခဏနင်းနင်းနင်းနင်းနဲ့ဘိုက်ကိုရေးရေးနားပြီးတော့သွားတာပေါ့ချွဲတွေပါတာပေါ့နော်အရန်ခံခက်ပါတယ်ဒါမဲ့လူတွေကပျောက်ကင်းအောင်ကုတာမဟုတ်ဘဲတက်တာအောင်ကုတာမျိုးဖြစ်နေတော့ဆိုတော့ဒီဝမ်ကိုက်ပိုးကိုတောက်မယ်ဆိုကျွန်တော်က9ရက်သူမ9ရက်လောက်ကိုတက်လျအောင်တောက်ရမှာဟိုရှိတယ်။အခုတော့မဟုတ်တရက်ခင်းရတောက်တယ်နောက်အလွယ်တကူဆေးဆိုင်မှာဝယ်လို့ရတဲ့ဝမ်ချုပ်တဲ့ဆေးတွေပေါ့လူမိုတေးလို့ဟာမျိုးတွေပေါ့လေ။အဲအဲ့ဒါလေးဝယ်တာခဏချုပ်သွားတာကိုသူကဝမ်တက်တာဝါပြီးဆိုပြီးတော့ထင်ရတာပေါ့။အဲ့တော့အထက်မှာပဲရှိနေတယ်။ရှိတော့ဒီပိုးကိုကျွန်တော်ဆင်အောင်တက်မှာပေါ့နော်။အဲ့တော့ကျွန်တော်ပိုးစီအောင်တက်မယ်။နောက်ဆက်မဖြစ်အောင်ပြီးရင်တော့ရေနွေးနဲ့ပြုတ်ပစ်တာပေါ့နော်။ဝယ်စားရည်အေးရခင်းနေလက်တော့ပွားရည်အကုန်လုံးကိုကျွန်တော်ပြုတ်ရှော်အောင်နောက်တစ်ခါရေကိုကြိုချက်တောက်အောင် ရေးတန့်ဆိုလဲရေးတန့်ဆစ်ဆစ်ကိုတောင်းပါဘောနော်။နောက်အစားတောက်တွေကိုပုဂံတွေစီးရခါမှာအထူးသဖြင့်စိုင်နေမှာပေါ့လုတ်တက်တာပေါ့စလုံးတစ်ခုထဲမှာပုဂံတွေနှိမ့်နှိမ့်နှိမ့်နေပြီးတော့စိန်စေးတာပေါ့ဒီလိုမျိုးစေးနေရဝန်ကဲ့ပူတာတော့မစေးဘူးပေါ့လေ။အဲ့တော့အဲ့ဒါတွေကနောက်တစ်ယောက်ကိုပုဂံအပြည့်ထည့်ပေးလိုက်တယ်ရောက်သွားမယ်ပေါ့အဲ့လိုမျိုးပေါ့။အဲ့တော့အဓိကကူးဆက်နေတာကရေနဲ့အစားစာဖြစ်လို့တဲ့ကြောင့်အစားစာတွေကိုလက်လက်ဆက်ဆက်ဆလို့ရှိနေအတိအကျခွာစားရတဲ့အမျိုးမျိုးပေါ့။ဆိုပါတော့တခွားပြီးတော့ခွန်ခွာအဲ့လိုမျိုးစားမယ်ဟုတ်တော့အရွက်တွေဆလတ်ရွက်တွေဟာမျိုးတွေမိပြီးမှဘက်ထောက်ပိတ်ချဆင်အောင်ဆေးရမယ်ဖြစ်နိုင်ရင်ပြုတ်ပြီးတော့စားရမယ်ပိုးတက်ပြီးတော့ပါတော့ပိုးတက်ပြီးဆိုတဲ့နေရာမှာဒီဆေးအောင်တွေပစ္စည်းပစ္စည်းတွေကိုမိနစ်20ပေါ့ပေါ့ဆိုတော့စားမှာပိုးတွေဆေးရတော့တာမှာရေလူလေးနဲ့ကျင်းလိုက်ရင်လည်းမသိဘူးပေါ့တော့အကောင်းဆုံးကသူကြက်ပြီးသားစုပြီးသားစားတာဟာကျွန်တော်စိတ်ချရတာပူပူဆူဆူပေါ့လေအဲဘဝင်းကတော့ပူပူလေးလေးထည့်လိုက်တာအပေါ်နန်းနန်းလေးကရေလေးတောက်ထားတဲ့ဟာလေးနဲ့ကျွန်တော်ပြန်လို့ဒါလည်းဝမ်းငယ်ပူပါနိုင်တာပဲလေနော်အဲတော့စားတော့ရောင်းချတဲ့လူတွေနောက်စားတော့တဲ့လူတွေဒီလူတွေအကုန်လုံးဟာပူပူလေးလေးတွေစားဖို့လိုတယ်အစားတော့ဒီလိုလုံးကျော်အောင်ထားပါပူခတ်တည်းရင်ကောင်းတွေနားလို့မရပါဘူးဒီလက်တွေကိုလည်းစနစ်ကြကြဆေးရမှာပေါ့ဒီပေးချလက်ချောင်းလေးရဲ့ကြားလေးလက်ကောက်ဝတ်တွေဒီကျွန်တော်ပါအောင်ပေါ့ဆက်ပြန်လိုက်ကျွန်တော်ဆေးရမှာလေးရှိတာပေါ့ဒါကိုကျွန်တော်တို့ပမာလူလူတော်တော်များလက်ဆေးတွေဆိုရေတွေကိုစိတ်လိုက်ရတာလက်ဆေးပြီးပြီလို့ထင်နေတယ်ဒါမဟုတ်ဘူးဒီအစ်င့်နေကျွန်တော်ပြင်ရမှာပေါ့ဒီထက်ချာချက်ကိုဆက်ပြန်နဲ့ဆင်းအောင်ဆေးရမယ်ဒီမှုရှင်ကအစားတော့ zone တွေခရင်တွေကိုစူပူအောင်ပေါ့ဒီနေ့ဆက်ဆဲလောက်ပြုတ်ထားတဲ့ဟာမျိုးတွေရှိရမယ်နောက်အစားတော့ပစ္စည်းပစ္စည်းအကုန်လုံးပေါ့ဗျာကျွန်တော်တို့လူတွေအဲ့ဒါသတိမထားမိကြဝန်ကိတ်ဘုတ်တမရလဲနေအဲ့ဒါပဲကျောင်းကတချို့တောက်သုံးရည်တွေမှာကျွန်တော်တွားပြီးစစ်လိုက်တဲ့အခါမှာဝန်ကိတ်ဘုတ်တွေတွေ့တာရရှိတယ်အဲ့တော့တောက်ရည်ထည့်တဲ့နေရာမှာလည်းရေစစ်ကလေးနဲ့ကျွန်တော်မပြီးပေါ့ရေစစ်ကအမိုက်တဲ့ကိုပဲကျွန်တော်စစ်နိုင်တယ်စိတ်ချလိုက်တာတက်ဖို့တော့ကြိုထားတဲ့ကြီးပဲတူရင်းကိုရေးတန်ဖို့ပေါ့အဲ့ဒါတွေကျွန်တော်တို့ကြောင်းနေမှာအိမ်နေမှာကျွန်တော်အကျင့်လို့ပ
ါဟုတ်ကဲ့ဆရာဒီကောက်ွယ်တဲ့ကြားတွေဖြစ်လာခဲ့ရင်ရောစောစောစီစီတိဖို့အတွက်ဆရာကပြောတဲ့ဒီဝမ်းထဲမှာသွေးပါတာနဲ့ဝမ်းရှိရပြီးမခံမရက်နိုင်အောင်နာတာအပြင်တခြားရောဆရာရေးစောင့်ကြည့်ရမယ့်လက္ခဏာတွေ
တကယ်တော့ဝမ်းကိတ်ပြီဆိုရင်လူကရစ်ပြီးတော့နာတာပေါ့လေဟိုနေဝမ်းသွားခြင်းနဲ့သွားထိုင်နေထိုင်လို့ဝမ်းမထွက်ဘူးကျင်းဒီငါကတော့ထိုင်နေမှာတော့ဒီလိုလေဖွင့်နေနည်းနည်းလေးပေါ့ပြုတ်ခင်းတော့အချွဲလေးနဲ့သွေးစာလေးပါတယ်ဖျားရင်လည်းဖျားလာနိုင်တယ်ဒီလိုလုံးလေးကြိုက်ခဲလာတာတွေဖြစ်လာနိုင်တာပါအဲ့လိုမျိုးအချိန်ကျရင်တော့တာမန်အထင်တော့ဝမ်းကြိုက်ပြီးလို့သိရမယ်ပြီးတော့ဒါမဲ့ကိုယ့်ဟာကိုယ်စီဝါတောက်သုံးမယ်ဆိုဆံဝင်သွားပြီးတော့ရင်ပြီးလိုက်ပေါ့နော်သူကအပြင်မှာဒီလိုအချိန်ခဏခဏဖြစ်နေလို့ရှိရင်အမိုဒီယန်တို့လူမိုတေးတို့လောလောကူဝဲသွားလိုက်တယ်တရားတွေကဦးရဲ့လှုပ်ရှားမှုကိုခဏရလိုက်တဲ့ကြောင့်ဝမ်းကြိုက်ဖို့တတ်တာမဟုတ်ဘူးခဏညင်ဝါတာပေါ့နော်ညင်ဝါတာအဲ့ဒါပို့ပြီးတော့အထင်မှာဆိုးတာပေါ့ဦးရဲ့ရောင်းနေတာသွေးတွေကကျွန်တော်တို့ကျဆင်းနေတယ်။အိုးကနေကျွန်တော်တောက်ဆင်းပေါ့အစိတ်ထုတ်တာပေါ့။ဒီအစိတ်ကိုကျွန်တော်ပြီးတော့ဝမ်းကြိုက်ဖို့တတ်တဲ့ဆေးကိုတောက်အောင်။ဒါတစ်ချိန်ထဲမှာပဲချုပ်တဲ့ဆေးအမိုဒီယန်ပေးလို့ရပါတယ်အသိအချိန်များနေ။ဒါပေမဲ့ဝမ်းကြိုက်ဖို့တတ်တဲ့ဆေးမထိုးမီသရောဆိုတာကိုတခါကျွန်တော်တောက်အောင်။ဒီလိုတော့မင်းမလည်းသိနေပါလေ။ဝမ်းကြိုက်တယ်ဆိုမထိုးတောက်ထားတယ်။ဒါပေမဲ့တောက်ဖို့တောင်းပြီးမှားနေတယ်။200မီလီဂရမ်ကိုတစ်နေ့ကို3ချိန်တောက်ခဲ့လား။အနည်းဆုံး7နာရီချားပေါ့။အဲ့လိုတောက်တာလည်း3ရက်4ရက်5ရက်ဇက်တိုက်တောက်အောင်ပါပေါ့။ဒီရက်ခေတ်တော့ပြတ်တာပြီးရက်ပဲလို့ဆိုရင်ဒီဝန်ကြီးဘူကအပေးမှာကြာအောင်လေ။အဲဒါမှမဟုတ်ကျွန်တော်တို့နိုင်ငံမှာဖြစ်များတာကဝန်ကြီးဘူကအပေးရောက်ပြီးတော့အပေးရောက်မယ်။အဲ့ဒီကနေပြည်ပြည်နာတွေဖြစ်တယ်။တချို့ဆိုအစုပ်ကိုရောက်သွားကြအစုပ်မှာပြည်ပြည်နာဖြစ်တယ်။နောက်ဆုံးအုံနောက်ကိုရောက်ပြီးတော့အုံနောက်ပြည်ပြည်နာတွေတော့ဖြစ်တာတွေကျွန်တော်တို့ကြုံရပြီးပါတယ်။အဲဒါကြောင့်ဖြည့်ဖြည့်ရောကုသမှာပေါ့။ဆေးဝါးကိုလည်းမထုံမီရောချောအရက်တောက်တဲ့ဒီမျိုးတွေးတိုက်တာမျိုးတွေပေါ့လေ။မထုံမီရောရဲ့ဆေးဝါးကလည်းခေါင်းအုံစီတယ်၊မူးစီတယ်၊ပြုတ်တယ်၊အန်တယ်ပေါ့အရက်နဲ့မတည့်ဘူးပေါ့။အဲ့တော့ဒီစီးတောက်လို့နှုံးသွားတယ်မူပြီးအန်လာတာကိုတို့ကတောက်ချင်ကိုခရီးဆိုအင်မတန်တောက်ရဖြစ်တယ်အဲ့ဒီတော့အဲ့ဒီမထုံဒီရောပဲဖလက်ဂျာဆိုပြီးတော့အချိုရည်လေးနဲ့ပေါင်းတဲ့စီးတွေပေါ်လာတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ဝမ်ကိတ်ကနှစ်မျိုးရှိတာကိုပက်တီးရီးယားကြောင့်ဖြစ်တဲ့ဒီဇင်ဖြစ်နေအမီးဘာကြောင့်ဖြစ်တဲ့ဒီဇင်ဖြစ်ပေါ့တခြားရကွက်ကိုတခုတည်းမထုံဒီရောပဲတောက်ပြီးတော့အဲ့ကဝမ်ကိတ်ဘူးမဟုတ်ခင်နဲ့ပက်တီးရီးယားကြောင့်ဖြစ်တဲ့ဟာအဲ့ဒီပုတ်တတိစီဝါစီတွဲပြီးဖို့အနေနဲ့ကြုံလာတတ်တယ်။ဒါကြောင့်ကျွန်တော်ကဆရာအောင်နဲ့ပြပါလို့ပြောချင်တာ။ဆရာအောင်ကလည်းလက္ခဏာတွေကြည့်ပြီးတော့ချိန်နေတယ်။သူလူဝင်တော့ဝမ်းစက်ခိုင်းမှာပေါ့။ဘလို့လို့ရှိရင်စီနှမျိုးဆုံးသူတွဲပြီးနိုင်ပါလေ။နောက်တစ်ခုကအရေးကြီးတာတဆားကြီးပေါ့။ဘလို့နီးနေသွားမယ်သွားကြတော့တဆားကြီးကိုတောက်ထားခြင်းအပြင်ကိုခန္ဓာမှာဒီကခန့်ချောက်တာကိုကာကွယ်ထားတယ်။ဒီအတွက်ကြောင့်လူနာအသေးစားမဖြစ်သွားဘူး။ညောင်းတာ၊ကြိုက်တာအစားပေါ့နော်။ကျွတ်တဲ့တာတွေမဖြစ်တော့
ဘူး။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကျမရေခန္ဓာကိုအခုလိုကြာသပတေးနေ့ညတိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင
်။တို့ရရှိမြခင်ဗျာ။ကျွန်းသစ်ဘာဝင်မြမသယံဇရရီတရုတ်နိုင်ငံကိုနီးမျိုးစုံနဲ့ထွက်နေတာနှစ်ပေါင်းအတော်ကြာခဲ့ပြီဖြစ်တယ်လို့လူတိုင်းသိရှိပြီးကိစ္စတရားလည်းဖြစ်ပါတယ်။ဒါပေမဲ့အခုအခါမှာတမတော်ကကောက်ကငင်ကဒီကိစ္စကိုအရေးယူလာတာဟာတမတော်အစီနောက်ကြလေခြင်းလား during her ba chong ya mya nok kwe ga si ni de le so ra aku la mae sni nya ta ye le hlan si sin ma swin ne ya ma thor ra chnya khnya pa win swin ne lu ra thor ra sin ri chnru si go chu tin set twe na nya ba de voa myanmar bai phone number ga 2392399554 fax number 2392399552 phit ba de email is ara burmese@voanews.com phit ba de ไอ้บ่าวเอ็มซุยนายดูเรซุยนี่ลูเรอาจารย์หาโลโตซินยีดาเปาะจาบี MP3 ตันไฟแนลเปปุ่นัญญาบาครับป่าวินซุยนี่ยาโบพิกออกบา
ฟิวอเมริกันตันยะไดไยไลไลน์ซีซั่นတွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေပါတယ်ရှင်ไดไยไลไลน์ซุยนี่ကအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုမြန်မာအရေးတုတ်သက်ချက်ကိုနားဆင်ကြရပါမယ်ပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့လုပ်ပိုင်권ကိုစစ်တပ်ကိုယ်စားလှယ်ကကန့်သတ်ထားတဲ့အခြေခံဥပဒေဒီမိုကရေစီလမ်းကြောင်းမှာကိုလိုကန့်လန့်ဖြစ်နေပုံကိုဥအောင်ခင်နဲ့အတူကိုကျော်ကျော်သိန်းကသုံးသပ်တင်ပြပေးထားပါတယ်ရှင်
ဒီမိုကရေစီလမ်းကြောင်းမှာကိုလိုကန့်လန့်ဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့မူကြမ်းကိုမကြမီကျင့်ပမဲ့လွှတ်တော်အစည်းအဝေးမှာဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။ဦးသိန်းစိန်အစိုးရကပြုပြင်အစီအစဉ်လုပ်ပြီးဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကိုဂျက်ပြတ်ရွေးကောက်ပွဲဝင်နိုင်အောင်လန့်ကင်းပေးခြင်းကစပြီးအခြေခံဥပဒေပြင်ဆင်ရေးကိုဆွေးနွေးလာကြပါတယ်။ဂျက်ပြတ်ရွေးကောက်ပွဲပြီးလို့တနှစ်အကြာ2023မေလမှာစစ်ပလီတက္ကသိုလ်ဥပဒေဌာနကကြီးမှုပြီးအခြေခံဥပဒေရေးရာအလုပ်ရုံဆွေးနွေးပွဲရန်ကုန်မှာကျင်းပပါတယ်။2008အခြေခံဥပဒေကိုရိုကာယာဖြစ်နေပုံကိုပညာရှင်တွေကထောက်ပြကြပါတယ်အစိုးရဌာန6ခုနိုင်ငံရေးပါတီ9ခုတက္ကသိုလ်4ခုစာနယ်ဇင်း6ခုနဲ့ NGO အဖွဲ့14ဖွဲ့ကကိုယ်စားလှယ်80ကျော်ပါဝင်ဆွေးနွေးကြပါတယ်ဒီအလုပ်ရုံဆွေးနွေးပွဲပြီးလို့နှစ်လအကြာ2023ဇူလိုင်လမှာအခြေခံဥပဒေပြင်ဆင်နိုင်ရေး109ဦးလွှတ်တော်ကော်မတီကိုဖွဲ့စည်းပါတယ်2014ဖေဖော်ဝါရီလကိုရောက်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်တဲပေါ်မှု32ဦးကော်မတီကိုဖွဲ့ပါတယ်။ပြည်ခိုင်ပြိုးပါတီက12ဦးစစ်တပ်ကိုယ်စားလှယ်9ဦး NLD က2ဦးနဲ့အခြားပါတီတွေရဲ့ကိုယ်စားလှယ်10ဦးပါဝင်ပါတယ်
။ဒီတော့တွင်အခြေခံဥပဒေပြင်ဆင်ရေးတွေ့ NLD ပါတီကလက်မှတ်ကောက်ယူရမှာလက်မှတ်ထိုးထောက်ခံသူ9တန်းကျော်လူဦးရေရဲ့ဆေးရခိုင်လုံးရရှိပါတယ်။အခြေခံဥပဒေအပိုက်436မှာလွှတ်တော်ကိုယ်စားလှယ်85ရာခိုင်လုံးကျော်ကပြင်ဆင်ဖို့သဘောတူပြီးပြည်လုံးကျဆန္ဒခံယူပွဲမှာမဲပေးနိုင်သူအားလုံးရဲ့ထက်ဝက်ကျော်ထောက်ခံမှသာပြင်ဆင်နိုင်မယ်လို့ဆိုပါတယ်။ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ရဖို့စစ်တပ်ကိုယ်စားလှယ်ကထောက်ခံဖို့လိုနေပါတယ်။ NLD ကတော့ပြည်သူကိုယ်စားလှယ်ကိုဦးစားပေးပြီးရွေးကောက်တင်မြှောက်ခံရတဲ့ကိုယ်စားလှယ်ဦးရေရဲ့3ပုံ2ပုံသို့မဟုတ်ပြည်လုံးစုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့ထက်ဝက်ကျော်ကပြင်ဆင်ဖို့သဘောတူပြီးပြည်လုံးကျဆန္ဒခံယူပွဲမှာထက်ဝက်ကျော်မဲပေးရင်ပြင်ဆင်ဖို့အကြံပြုကြောင်းသိရပါတယ်။
ဒါပေမဲ့ကာကြုတ်ကဆေးလွတ်ထားတဲ့စစ်တပ်ကိုယ်စားလှယ်သဘောတူမှအခြေခံဥပဒေပြင်ဆင်နိုင်မှာဖြစ်တဲ့ပုံမှန်436နဲ့မိသားစုထဲမှာနိုင်ငံခြားသားရှိရင်သမ္မတမလုပ်ရလို့ပိတ်ပင်ထားတဲ့ပုံမှန်59ပြင်ဆင်ရေးကိုစစ်တပ်ကိုယ်စားလှယ်တွေကဆန့်ကျင်ကြပါတယ်။ပုံမှန်59ကိုမပြင်နိုင်ရင်ဒေါအောင်ဆန်းစုကြည်လည်းသမ္မတဖြစ်ဖို့အလားအလာမရှိပါဘူး။ပုံမှန်59ကိုပြင်လို့သူ5ဦးသာ32ဦးကော်မတီထဲမှာရှိပါတယ်။ပြစီကိစ္စအောင်မြင်ဖို့သမရနဲ့ကာကွယ်ရေးဦးစီးချုပ်ပေါ်မှာမူတည်ရဲလို့ဥရွှေမန်းလွင်မာလာ16ရက်နေ့ကပြောပါတယ်။ဦးသိန်းစင်ကတော့အခြေခံဥပဒေပြင်ဆင်ရေးကိစ္စမှာလွှတ်တော်ဟာတာဝန်အရှိဆုံးလို့ BOE နဲ့တွဲဆုံမေးမြန်းကမ်းမှာအတိအလင်းပြောပါတယ်။ဒီကိစ္စမှာခေါင်းဆောင်တွေတွဲဆုံဆွေးနွေးဖို့ခက်ခဲနေပါတယ
်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းပုံမှန်436နဲ့59ကိုမပြင်နိုင်ကြောင်း BOE နဲ့တွဲဆုံမေးမြန်းကမ်းမှာပြောသွားပါတယ်။ဒါကြောင့်စစ်တပ်ကိုယ်စားလှယ်တွေကလည်းဒီအတိုင်းရည်တည်ကြတာဖြစ်ပါတယ်။2008ခြေကံဥပဒေမှာတတ်မှတ်ထားတဲ့အတိုင်းလွှတ်တော်မှာပြင်ဆင်ကြဖို့ဦးသိန်းစိန်ကပြောသွားပါတယ်။စစ်တပ်ကိုယ်စားလှယ်သဘောမတူရင်အခြေခံဥပဒေကိုမပြင်နိုင်အောင်လုပ်ထားတာဟာစစ်တပ်ကိုတိုင်းသူပြည်သားအထင်မှားအောင်လုပ်တဲ့သဘောဖြစ်နေလို့ပုံမှန်436ကိုပြင်ဆင်ဖို့စစ်တပ်ဘက်ကလိုက်လျောသင့်တယ်လို့ပြည်ခံပြိုးကိုယ်စားလှယ်အငိမ့်စားဗိုလ်မှူးကြီးဦးစံပြည့်ကလွှတ်တော်မှာဆွေးနွေးသွားပါတယ်။စစ်တပ်ကိုပြည်သူတွေယုံကြည်လေးစားအောင်ပြည်သူကိုယ်စားလှယ်ကိုအနိုင်မကျင့်ဖို့တတိပေးလိုက်တာဖြစ်ပါတယ
်အခြေခံဥပဒေမူကြမ်းကို2008 April 9ရက်နေ့မှာစေအစိုးရကထုတ်ပြန်ကြေညာပြီး21ရက်ကြာတော့နာဂစ်မုန်တိုင်းဒဏ်ကြောင့် မြို့ဝကျုံပေါ်မှာလူဦးရေတသိန်းခွဲပြေဆုံးပြီးနှစ်တန်းခွဲဒုက္ခရောက်သွားပါတယ်။ဗိုလ်တိုင်းချပြည်တပတ်အကြာပြည်သူဆန္ဒကောက်ယူပွဲကိုမဖြစ်မနေကျင်းပပြီး90ရာခိုင်နှုန်းကျော်ထောက်ခံတယ်လို့ကြေညာပါတယ်။ဦးသားရွှေအဖို့အရသားတွေပေးချေဒုက္ခရောက်တာကအရေးမကြီးပဲအခြေခံဥပဒေကိုအတည်ပြုဖို့သာအရေးကြီးနေပါတယ်။ပြည်ထောင်စုလွှတ်တော်ပေါ်ပေါက်လာတဲ့အခါကိုယ်စားလှယ်82ရာခိုင်နှုန်းဟာဘွေးရသူတွေဖြစ်နေပါတယ်။လွှတ်တော်ဥက္ကဋ္ဌ2ဦးအပါအဝင်တလူပညာရကိုယ်စားလှယ်တွေထဲမှာပြောင်းလဲလာတဲ့အခြေအနေနဲ့မကိုက်ညီတော့တဲ့2008အခြေခံဥပဒေကိုပြင်ဆင်လိုသူတွေရှိပါတယ်။ပြုပြင်ရေးမှာကိုလိုကန့်လန့်ဖြစ်နေတဲ့အခြေခံဥပဒေကိုမပြင်နိုင်ရင်အနာဂတ်အလားအလာမကောင်းတာကိုသိကြပါတယ်။မတူညီရင်ဖယ်ထုတ်တဲ့နီလန်းကိုစွန့်ပစ်ပြီးဆေးဆက်ဆွေးနွေးပြီးအပြေရှားတဲ့နိုင်ငံရေးဓလေ့ကိုကျင့်သုံးနေပါတယ်လို့နစ်ဆန်တရက်နေမင်ကိုမှဦးသိန်းစိန်ကပြောသွားပြီးမြဲလက်တွေ့အကောင့်ထဲဖော်ဖို့ကြတော့အလွန်ခက်ခဲနေပုံရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြာသပတေးနေ့ညတိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးထားပါတယ်ရှင
်ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ UWS အဖွဲ့ကနေထိန်းချုပ်နေမြေထဲမှာရှိနေတဲ့ဝါလူမျိုး1200ကျော်ကိုပန်ဆန်းမြို့တောင်ဘက်ခြမ်းမြေပြင့်ဒေသဘက်ကိုပြောင်းရွှေ့နေထိုင်စီခဲ့ပါတယ်။စခိုင်အမျိုးသားပါတီ ANP ကနေတိုင်းနဲ့မဟာမိတ်ပါတီတွေနဲ့ဆက်ဆံရေးကိုယာယီရပ်တန့်ထားတဲ့ဆိုတာနဲ့ကျန်ရဲ့ဖန်စီခေါ်ဆောင်ခံခဲ့ရတဲ့ရှမ်းလူမျိုးတွေကိုအမြန်ပြန်လွတ်ပေးဖို့နဲ့တိုက်ပွဲတွေအတွင်းကြဆုံသွားတဲ့ရှမ်းတိုင်းသားတွေအတွက်အမျှဝေဆုတောင်းပွဲတစ်ခုပြုလုပ်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ UWSA ဝထင်းချုံနေမြေပန်ဆန်းဌာနချုပ်မြောက်ဘက်ချမ်းလုံထောင်တောင်ပေါ်ဒေသနေဝလူမျိုးမိသားစု1200ကျော်ကိုပန်ဆန်းမြို့တောင်ဘက်ချမ်းမြေပြန့်ဒေသဘက်ပြောင်းရွှေ့နေထိုင်စေတဲ့အတွက်မူလနေထိုင်တဲ့ရှမ်းဒေသခံတွေအတွက်လေယာဉ်မြေပြဿနာတိုးပွားလာနေပါတယ်ဝလူမျိုးတွေကိုအခုလိုပြောင်းရွှေ့နေထိုင်ခိုင်းတဲ့အတွက်မူရင်းရှမ်းဒေသခံတွေကလေယာဉ်မြေတွေခွဲဝေပေးရလို့အခက်ခဲတွေရင်ဆိုင်နေရပေမဲ့တုံ့ပြန်ဖြေရှင်းဖို့အခွင့်အလမ်းမရှိဘူးလို့ဒေတာခန်ဦးအိုင်နတ်ကပြောပါတယ်2014နှစ်နှောင်းပိုင်းကနေကနေ့အထိပြောင်းရွှေ့မှုလှုပ်ဆောင်နေတာပါတောင်ပေါ်ဒေတာကပြောင်းရွှေ့လာတဲ့ဝလူမျိုးထောင်ကနန်းအတွက် UWSA ဝတပ်ဖွဲ့ထိန်းချုပ်နေမြေဖြစ်တဲ့ကျိုင်းတုံမျိုးအရှိမြောက်ပိုင်းမိုင်းရမြို့နယ်မိုင်းပေါက်ဒေတာမှာအင်ယာဆောက်လုပ်ပေးထားပြီးတော့သူတို့စားဝတ်နေရေးနေထိုင်ရေးအတွက် UWSA ကနေတနစ်တာတာဝန်ယူမယ်လို့အမိမဖော်လို့သူWSA အရာရှိတဦးကပြောပါတယ်2000ခုနှစ်တုန်းကလည်းမြောက်ပိုင်းနေဝလူတုတသိန်း2000ကျော်ကိုထိုင်းမြန်မာနယ်ဆက်မိုင်းဆက်မိုင်းတုံနဲ့တာချီလိပ်မြို့နယ်ဘက်ပြောင်းရွှေ့နေထိုင်စေခဲ့ပါတယ်
ရခိုင်နိုင်ငံရေးပါတီနှဖွဲ့နဲ့ပေါင်းစည်းထားတဲ့ရခိုင်မျိုးသားပါတီ ANP ဘဟုကော်မတီအစည်းအဝေးကနေတိုင်းရင်းသားမဟာမိတ်ပါတီတွေနဲ့ဆက်ဆံရေးကိုယာယီရပ်တန့်ထားဖို့ဆုံးဖြတ်ခဲ့ကြပါတယ်။စံနွဲလ၂ရက်နေ့ကနေ၃ရက်နေ့ထိစစ်တွေမြို့မှာကျင်းပခဲ့တဲ့အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါ။ပါတီနှစ်ခုမပေါင်းစည်းမီကရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNE အဖွဲ့ဝင်ဖြစ်ပြီးရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကလည်းညီနောင်တိုင်းရင်းသားများပါတီ NBF နဲ့ဆက်ဆံမှုတွေရှိခဲ့ကြတာကြောင့်မဟာမိတ်ဆက်ဆံရေးမှာတဘောထားကွဲလွဲမှုတွေရှိနေကြတယ်လို့ပါတီနဲ့နေဆက်သူတွေကပြောပါတယ်ပါတီဗဟုအလုပ်မှုဆောင်ကော်မတီစည်းဝေးမှာမဟာမိတ်အဖွဲ့တွေနဲ့ဆက်ဆံရေးကိစ္စကိုဆွေးနွေးဆုံးဖြတ်ဖို့ရှိပေမဲ့မဟာမိတ်ဆက်ဆံရေးကိုတာဝန်ယူထားတဲ့ကောင်ဆောင်တွေအစည်းအဝေးမတည့်ရောက်နိုင်ခဲ့တဲ့အတွက်အခုလိုဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဦးခိုင်ပြေဆိုကပြောပါတယ်
ကချင်ပြည်သူလူထုအများစုကန့်ကွက်နေတဲ့ကြားက69ကြိမ်မြောက်ကချင်ပြည်နယ်နဲ့မနောပွဲတော်ကိုမြစ်တင်သားမျိုးစီတာပူရက်ကွက်မနောကွင်းမှာကချင်ပြည်နယ်အစိုးရအဖွဲ့ဦးဆောင်ပြီးဇန်နဝါရီလ5ရက်နေ့ကနေစတင်ကျင်းပခဲ့ပါတယ် ဇန်နဝါရီလ10ရက်နေ့မှာကြာရောက်မဲ့ကချင်ပြည်နယ်နဲ့အထိမ်းမှတ်ပွဲကို17ရက်နေ့ထိကျင်းပမှာဖြစ်တယ်လို့တရုတ်နိုင်ငံကုန်စီပြပွဲနဲ့အားကစားပြိုင်ပွဲတွေလည်းကျင်းပခဲ့တယ်လို့မနောပွဲကျင်းပရေးကော်မတီဥက္ကဋ္ဌဦးလခရီလာအောင်ကပြောပါတယ်။ဒါပေမဲ့အခုချိန်ဟာကချင်ပြည်နယ်ဒေသတွေမှာမငြိမ်းချမ်းသေးတဲ့အခြေအနေမှာဒီလိုပျော်ပွဲရွှင်ပွဲလုပ်ဖို့မသင့်တော်တဲ့အတွက်ကချင်လူမျိုးစုတိုင်းကလူအယောက်တရာစီရိုးရာဝတ်စုံနဲ့ကပြဖို့ဖိတ်ခေါ်ထားပေမဲ့ကချင်ရိုးရာစာပေနဲ့ရင်ကျေးမှုလူငယ်ဗဟိုကော်မတီကတက်ရောက်မှာမဟုတ်ဘူးလို့လူငယ်ဗဟိုကော်မတီဝင်တွေကပြောပါတယ်
။မွန်ပြည်နယ်ရင်းမြို့နယ်စီးဖြူတောင်ကျေးရွာမှာအသက်မပြည့်သေးတဲ့ရှင်းနှစ်အရွယ်ကလေးကိုတတ်ဖြတ်ပြီးအသက်9နှစ်အရွယ်ကလေးမတဦးကိုအသက်တေဆုံးတဲ့အထိအဓမ္မပြုကျင့်ခဲ့တဲ့တဦးကိုရင်းမြို့နယ်ရဲတပ်ဖွဲ့ကနေဖမ်းဆီးနိုင်ခဲ့ပါတယ်။စံဝဲလာ6ရက်နေ့ကစီးဖြူတောင်ရွာသားနိုင်ဝန်းစုသူကနေကလေးနှစ်ဦးကိုမုံဝဲကျွေးမယ်ဆိုပြီးရွာပင်ချောင်းဆက်ကန်းနာအော်ကြီးချန်စုတနိဒေါ်ဘက်ကိုခေါ်ဆောင်သွားပြီးအဓမ္မပြုကျင့်တပ်ဖြတ်ခဲ့တယ်လို့ဒေသခံကိုအောင်နိုင်ဝင်းကပြောပါတယ်။လူတက်တရခံကိုတော့ရေးမြို့မှရဲတပ်ဖွဲ့ကနေရှာဖွေဖမ်းဆီးနိုင်ခဲ့ပြီးဥပဒေကြောင်းအရအမှုဖွင့်ရေးယူထားတယ်လို့ရဲအရာရှိတဦးကပြောပါတယ်။
တနင်္သာရီတိုင်းဒေသကြီးတဝဲမြို့နယ်အတွင်းထီခီနယ်ဆက်ကူတန်းရောင်းဝယ်ရေးစခန်းမှာဆောက်လုပ်ရေးလုပ်ငန်း၃ခုဆောက်လုပ်ဖို့အတွက်တနော်တီရိကညောဖွံ့ဖြိုးတိုးတက်ရေးအများပိုင်ကုမ္ပဏီကခွင့်ပြုဘတ်ဂျက်ငွေသိန်း650ကျပ်ရရှိထားပါတယ်2015နှစ်အစမှာလုပ်ငန်းစတင်အကောင့်ထဲပေါ်မှာဖြစ်ပြီးဝန်တန်းအိတ်ဆောင်နဲ့စဖိုးဆောင်ဆောက်လုပ်ရေးလုပ်ငန်းတန့်စင်ခန်းဆောက်လုပ်ရေးလုပ်ငန်းနဲ့လက်စင်မီသွယ်တန်းရေးလုပ်ငန်းစတဲ့လုပ်ငန်း၃ခုကိုဆောက်လုပ်မှာဖြစ်တယ်လို့တနော်တီရိကညောဖွံ့ဖြိုးတိုးတက်ရေးအများပိုင်ကုမ္ပဏီကဒါရိုက်တာနော်တာလာလာကပြောပါတယ်ထီခီကူတန်းရောင်းဝယ်ရေးစခန်းဆောက်လုပ်ရေးလုပ်ငန်းအတွက်စီးပွားရေးနဲ့ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနက 2014-2015 ဘတ်ဂျက်အရကျပ်ငွေအလုံးပေါင်း 3,400 ခွင့်ပြုချက်ရရှိထားပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှင်။ကချင်လူမျိုးရေးတပ်မတော် KNA ရဲ့ဖမ်းဆီးခေါ်ဆောင်ခံခဲ့ရတဲ့ရှမ်းလူမျိုးတွေကိုအမြန်ပြန်လွတ်ပေးဖို့နဲ့ KNA နဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းစစ်ဆုံးသွားတဲ့ရှမ်းတိုင်းသားတွေအတွက်ကချင်ပြည်နယ်မှာရှိတဲ့ရှမ်းမျိုးနွယ်စုတွေစုပေါင်းပြီးအမျှဝေစုတောင်းပွဲတစ်ခုကိုမြင်းကြီးနားမြို့မှာပြုလုပ်ခဲ့ပါတယ်။ဒီကြောင်းတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင
်။ KNA နဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်ကြဆုံသွားတဲ့ရှမ်းတိုင်းသားတွေအတွက်စုတောင်းပွဲကျင်းပခဲ့တာနဲ့ပတ်သက်လို့ရှမ်းမျိုးနွယ်စုရေးရဖွဲ့ကဥက္ကဋ္ဌဦးဆိုင်ထွန်းရင်ကခုလိုပြောပါတယ်
ကျွန်တော်တို့အဲဒီမှာသုံးတို့တယ်ဆိုတာကဒီတည်ဆုံးတဲ့ကလေးတွေရဲ့အိမ်တိုင်ရာရောက်ကျွန်တော်တို့သွားရောက်စုံစမ်းပြီးမှအတည်ပြုချက်ယူပြီးအဲမှာစင်းလာဖုန်းကြီးတဲ့ခါအဲမှာကျွန်တော်တို့ရှိမှာ90 80လောက်ဒီပေသွားတဲ့စင်းကိုရရှိပါတယ်ရရှိတော့ကလေးတွေမိဘတွေဆိုရင်ကျွန်တော်တို့ဖိတ်ကြပြီးမှတိုးထဲမှာနေနေတဲ့ကလေးမိဘတွေလည်းစုံစမ်းပြီးပွဲမှာကျွန်တော်တို့အားလုံးလာရောက်ပြီးမှဗုဒ္ဓဘာသာယဉ်ကျေးမှုရကျွန်တော်တို့ယဟန်တော်တွေကိုဖုန်းနဲ့ကတ်တယ်အဲ့မှာဆူတောင်းပွဲတွေပြုလုပ်ကြပါတယ
်ကချင်ပြည်နယ်အတွင်းမှာရှမ်းလူမျိုးတွေအနေနဲ့ KNU ဖွဲ့ကနေစစ်သားဖြစ်အသိစူးစမ်းမှုတွေရှိနေတဲ့ဖြစ်စဉ်အတွက်လက်ခံနိုင်ဖော်ရမရှိဘူးလို့ဥက္ကဋ္ဌဦးဆိုင်ထွန်းရင်ကအခုလိုပြောပါတယ်
စစ်သားစုပေါင်းချင်းခံလာရတာ134ဦးလို့ဆင်းဒီမှာပေါက်ထားပါတယ်ဒါကျွန်တော်တို့ဆက်သွယ်လာတဲ့ဟာရဲ့ကျွန်တော်စုံစမ်းပြီးရှိရအတိအကျဆင်းနေပါအခုအတင်းအဓမ္မဖမ်းဆီးပြီးမှကျွန်တော်တို့ဆန်ထဲမှာဖက်ပြီးလောင်သားတဲ့ဝက်လူကျက်လူတို့တိုင်တဲ့စင်းနေလောက်တဲ့ပုံစံမျိုးတော့ကျွန်တော်လက်မခံပါဘူ
းကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ KIA ရဲ့စစ်သားစုဆောင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ KIA ဒုတိယစုဦးစည်းချုပ်ဗိုလ်ချုပ်ကွန်မော်ကအခုလိုပြောပါတယ
် KIA အနေနဲ့ကတော့ဒီကချင်ပြည်နယ်မှာတော့ရှမ်းနဲ့ကချင်ဆိုတာခံနေတာဖြစ်ပါပြင်းနေမှုအောက်ကနေအတူလူမျိုးကိုဆိုရင်ဌာနေသားတွေကအတူတူကတော်လံဖို့လိုတယ်ဆိုတော့ကျွန်တော်တို့ဟိုခံယူချက်နဲ့အချင်းပြင်းနေမှရှိတဲ့ရှမ်းလူမျိုးတွေကိုလည်းတော်တော်ဆက်ချေောက်တယ်နောက်စုဆောင်ရေးလုပ်တယ်ဒါမဲ့အချင်းပြင်းနေမှတော့ဒီရှမ်းနေလူမျိုးများကိုဟိုဒီလိုတချို့သဘောထားအမြင်မရှိတဲ့တချို့ပုဂ္ဂိုလ်တွေကတွေးထုတ်ပြတာမျိုးရှိတယ်ပြီးလို့ရှိရင်အယူအဆအမှားပေါ့ဥပမာဟိုဒီရှမ်းနေတွေကိုချင်းလူမျိုးတွေကဖြစ်နေတယ်ဆိုတော့အယူအဆအမှားမျိုးဟိုလမ်းကြောင်းပြတာမျိုးရှိပါတယ်ဒါကြောင့်မလို့လေဒီပြဿနာများပေါ်လာရတာဖြစ်ပါတယ
်2017ခုနှစ်မှာတကြော့ပြန်လဲဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်ချမ်းတိုင်းသားတွေမကပဲကချင်ပြည်နယ်ဒေသခံတရက်လုံးနှိမ့်နှံမှုတွေနဲ့တွေ့ကြုံခံစားရတာဖြစ်ပြီးချမ်းတိုင်းသားတွေရဲ့အရေးကိုလည်းအသေးချာပြန်လဲစစ်ဆစ်ပေးမယ်လို့ KIU လူမျိုးရေးဖွဲ့ရဲ့ဤပညာထောက်ကူပြုဖွဲ့ပြောရေးဆိုခွင့်ရှိသူဦးတောင်ခါကပြောပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်ရဲ့မြို့တော်တောင်ကြီးမြို့မှာငွေကြေးရှင်တွေရဲ့ဈေးကစားမှုတွေကြောင့်မြေယာဈေးကွက်တွေဈေးအဆင့်အတန်ထိုးတက်လာနေပါတယ်။တောင်ကြီးမြို့နဲ့ဆက်ဆက်ရာမြို့တွေမှာလည်းညစ်ဈေးတွေလှုပ်ရှားနေပြီးညစ်အယောင်းဝယ်မှုများပြားလာတဲ့အခြေအနေတွေကိုတော့ဆိုင်းမွန်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ရှမ်းပြည်နယ်တောင်ကြီးမြို့တွင်မြေဆေးကွက်တစ်ချိန်ထိုးဆေးတက်တွားရတာဟာငွေရှင်ကျေးရှင်တွေကနေမြေယာတွေကိုဝယ်ထားပြီးငွေဖြူကိုလျှော်ဖို့လို့မြေယာဆေးတက်ရတာဖြစ်တယ်လို့ရှင်းနေဦးယူလုံကပြောပါတယ်။တောင်ကြီးကဒီပွားရေးတော့နိုင်ငံရေးတော့လည်းကောင်းလာတယ်။အဲ့ဒီဟာကိုခွင့်ကောင်းယူပြီးတော့ငွေမဲတွေပိုင်ဆိုင်ထားတဲ့အဲဒီစီးပွားရေးလုပ်ငန်းရှင်တွေကမြို့ထဲမှာရှိတဲ့မြေကွက်တွေကိ
ညောင်ရွှေမြို့နယ်ပတ်အထိဈေးလှုပ်ရှားမှုတွေရှိပြီးမြေယာတွေရောင်းဝယ်နေကြပါတယ်။တောင်ကြီးမြို့အထက်စီဆိုင်မြို့အသွာကက်ကူမွေတော်လမ်းမှာမြေကွက်ကိုဝယ်ထားတဲ့ဥခွန်ဖြူကတော့တနေ့အတွင်းတုမြေကွက်၅ဆနီးပါးဈေးတက်သွားတယ်လို့ပြောပါတယ်
။ဝယ်တော့50တရာအဲ့ဒီချိန်တော့ဝယ်တာ150ပေါ့။ခုတော့သူများ400ကျော် 900 လောက်ပေးတယ်လို့ပြောနေတယ်အခု
။ဝယ်ယူတူတိုင်းလဲမြေကွက်လိုက်လံရှာဖွေပေးတဲ့မြေယာပွဲစားတွေကိုကြက်3တိန်ပွဲခပေးရတယ်လို့ဦးခွန်ဖြူကပြောပါတယ်။အဲ့ဒီရောင်းဝယ်နေတဲ့မြေကွက်ဟာရောင်းဝယ်စာချုပ်ကြက်600တန်တစိတ်ကောင်းရွာအုပ်ချုပ်ရေးမှူးနဲ့အသီးသက်တွေနဲ့ဦးကလွယ်လို့နိုင်ငံတော်အစိုးရကထုတ်ပေးတဲ့မြေယာကလန်မရှိဘူးလို့လဲဆိုပါတယ်။အစိုးရတရားဝင်ထုတ်ပေးတဲ့ဇယက်စတန်းရှိတဲ့ချမ်းမြေတွေကအခွန်အခပေးဆောင်ရတာများလို့ရောင်းဝယ်တဲ့သူတွေကစိတ်မဝင်စားကြဘူးလို့ခွန်ဖြူကပြောပါတယ်။တောင်ကြီးမြို့နယ်အတွင်းမြေယာလာရောက်ဝယ်ယူကြတဲ့သူတွေဟာအပြည့်ရက်လက်နဲ့ကင်တပ်ဖွဲ့တွေ၊ B2C တပ်ဖွဲ့ဝင်တွေအပါအဝင်ရန်ကုန်မန္တလေးငွေရှင်ဂျေးရှင်တွေကအစအစတော်ရုပ်ရှင်တရုတ်ဆောင်တွေအစုံအများပြားလာရောက်ဝယ်ယူထားတယ်လို့တောင်ကြီးမြို့ခံဦးဆိုင်စာကပြောပါတယ်။တောင်ကြီးမြို့ဟာမြန်မာနိုင်ငံမှာအတားအယာဆုံးနဲ့အသန့်ရှင်ဆုံးမြို့တော်လို့နေပြီးတော့အစိုးရရဲ့ဟိုတယ်နဲ့ခရီးသွားဒုတိယဝန်ကြီးဒေါက်တာဆိုင်းကျော်အောင်ကပြောဖူးပါတယ
်။အခုသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
UWSA ထိန်းချုပ်နယ်မြေကဝလူမျိုး1200ကျော်ကိုပန်ဆန်းမြို့တောင်ဘက်ချမ်းမြေပြန့်ဒေသဘက်ကိုပြောင်းရွှေ့နေထိုင်စေခဲ့တဲ့အတွက်ငွေရင်းထာနေရှမ်းတိုင်းရင်းသားတွေရဲ့မြေယာခွဲဝေပေးနေရလို့မြေယာပြဿနာဖြစ်ပွားနေပါတယ်။ရခိုင်အမျိုးသားပါတီ ANP ဗဟိုကော်မတီအစည်းအဝေးကနေတိုင်းရင်းသားမဟာမိတ်ပါတီတွေနဲ့ဆက်ဆံရေးကိုယာယီရပ်တန့်ထားဖို့ဆုံးဖြတ်ခဲ့ကြပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့BNI ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါ။ဒီစီစဉ်ကိုတောက်ကြမနစ်ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြန်ဆုံပါမယ်။မနေ့ကတောက်ကြနေမနေ့ဖက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 48တို့နဲ့ဒုတိယနိုင်ဝက်မှာလှိုင်းဒို50နဲ့လှိုင်းလက်190တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်အခုအစီအစဉ်အစုံမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိကြီးထိုက်ကကြေညာပေးပါဦးမယ်ရှင်
ပြင်းထန်နိုင်ငံဘဲရီမြို့တော်ကမဂ္ဂဇင်းထိုက်ကိုဗုဒ္ဓဟူးနေ့ကလူစုလိုက်အပြုံလိုက်သေဆုံးခဲ့ရတဲ့အထိဝင်ရောက်တိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်နေတဲ့ညေကိုနှုတ်တို့ကိုနိုင်ငံမြောက်ပိုင်းဓာတ်ဆီဆိုင်တစ်ဆိုင်မှာတွေးလိုက်ရတယ်ဆိုတဲ့သတင်းပေးချက်ပြင်းထန်တာဝန်ရှိသူတွေကစုံစမ်းနေပါတယ်။တကယ်တမ်းတွေးလိုက်ရသလားဆိုတာကတော့အတည်ပြုလို့မရသေးပါဘူး။ဒီကနေ့မှာနိုင်ငံမြောက်ပိုင်းရင်းစ်မြို့ရဲ့အနောက်ဖက်မိုင်50လောက်အကွာမှာရှိတဲ့ဘီယာကော့တာအေရီယာတဝိုက်ကိုအာဏာပိုင်တို့စုံစမ်းစစ်ဆေးနေပါတယ်။လူ12ဦးသေဆုံးခဲ့ရတဲ့သရော်စာရေးသားတဲ့ချာလီဟပ်ဒိုမဂ္ဂဇင်းထိုက်ဝင်ရောက်ပစ်ခတ်မှုခံရမှုဟာပြင်သစ်နိုင်ငံသားတွေဖြစ်တဲ့ဆာအီနဲ့ရှာရစ်ကော်ချီတို့နှစ်ဦးကိုရဲတို့ကတန်တရားရှိထားတာဖြစ်ပါတယ်။သူတို့နှစ်ဦးတို့ကိုထောက်လိုက်ရေးအဖွဲ့အစည်းတွေကလည်းသိရှိထားပြီးဖြစ်တယ်လို့ပြင်သစ်ဝန်ကြီးချုပ်ကပြောပါတယ်။ဒီနှစ်ယောက်တို့ဟာလက်နက်ကင်ဆောင်ထားပြီးအန္တရာယ်ရှိတယ်လို့လည်းအာဏာပိုင်တို့ကသတိပေးထားပါတယ်။တိုက်ခိုက်မှုဖြစ်ပြီးချိန်ကလေးကလက်သက်တရခန်းလို့တန်တရားရှိသူနှစ်ဦးနဲ့သိရှိသူ9ယောက်ကိုဖမ်းဆီးထားပြီးဖြစ်ပါတယ်။ဒီကနေ့မနေ့ပိုင်းမှာတော့ဘဲရီမြို့တောင်ပိုင်းမှာရဲမေတအုပ်အသေးပြစ်ခတ်ခံရပြီးဒီကိစ္စကမဂ္ဂဇင်းတိုက်ကိုဝင်ရောက်တိုက်ခိုက်သူတွေလူတန်းတရရှိထားသူတွေနဲ့ဆက်ဆက်မှုရှိမရှိတော့မသိရသေးပါဘူးရှင်။တရီလင်ကာမှာတော့လက်ရှိသမ္မတမဟင်ဒရာရာဂျာပါစာနဲ့အရင်ကသူ့ရဲ့မဟာမိတ်ဖြစ်ခဲ့ဘူးသူတို့ရှင်းပြရွေးကောက်ခံမှုဟာမထင်မှတ်ပဲအခြေအနေဖြစ်လာခဲ့တဲ့တရီလင်ကာရွေးကောက်ပွဲမှာမဲဆန္ဒရှင်တန်ပေါင်းများစွာတို့မဲပေးခဲ့ကြပါတယ်။ယူကရိန်းဝန်ကြီးချုပ်နဲ့ဂျာမန်ဝန်ကြီးချုပ်တို့ကြားစီစဉ်ထားတဲ့အတိုင်းတွေ့ဆုံဆွေးနွေးမှုတွေမတိုင်ခင်ဂျာမနီအစိုးရပိုင်းအင်တာနက် website အတော်များများပိတ်မှတ်ထားတဲ့ cyber ချိုးဖောက်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်
နိုင်ငံတကာသတင်းချင်းချုပ်ကိုမတင်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Boncalio ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Bill Manga ပြောပါရရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေ